Welcome to the Voice of America in Burmese.
Mingla nya chan ma tora shin mya shin American bi raw su Washington DC myo raw ga ni BOA Myanmar bai season ye 2014 ku ni December 16 ye ni inga ni nya bai season rwe ko line meter 24 25 32 57 ne line meter 190 ru ga ni dai yai thol lwin pe ni ba bi shin.တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
ကျွန်မဧကနာကြပါရှင်ပါကစ္စတန်နိုင်ငံရဲ့အနောက်မြောက်ပိုင်းပါရှဝါမြို့ကအကြောင်းတစ်ကြောင်းမှာတာလီဘန်စစ်သွေးကြွားတွေဝင်ရောက်တိုက်ခိုက်လို့လူပေါင်း130ကျော်သေဆုံးခဲ့ရပါရှင်ပြည်သူနိုင်ငံကနာမည်ကျော်ဘောလုံးသမား Jerry Onry က20ကျော်ဘောလုံးကန်ခဲ့ရတာနဲ့အားယူတော့မယ်လို့ဒီကနေ့ပဲကြေညာသွားခဲ့ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းမှာပြောပြဖို့ရှိပါတယ်မတ်တင်ကြီး
ကောင်းပါပြီရှင်သတင်းနေပြီးမှာတော့သမရအိန္ဒိယသတင်းထောက်တွေထားမဲ့အစီအစဉ်ကိုအစိုးရကစတင်တော့မယ်ဆိုတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးတဲ့အခါမှာတော့
အိန္ဒိယပုံစံမျိုးလုပ်တယ်ဆိုပေမဲ့အိန္ဒိယလောက်တော့ပွင့်ပွင့်လင်းလင်းရှိကြမှာတော့ရှိမှာပေါ့နော်သို့တော့ဟိုဒါတိုင်းတာတစ်ခုလောက်ထိတော့ပွင့်လင်းမြင်တာမှုရှိလာတယ်နောက်တာ
မြန်မာနိုင်ငံစာပေနဲ့စာနယ်ဇင်းကောင်စီယာယီရဲ့အတွင်ရမှုဦးကျော်မင်းဆွေပြောသွားတာပါတခါလွှတ်တော်အမတ်ကြီးပြည်သူတွေနဲ့ထိဆက်မှုဘလောက်ရှိတယ်လဲဆိုတာနဲ့အတူလယ်သမားတွေကဥပဒေနားမလည်တာကြောင့်အေးအေးယူရပါတယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းနားဆင်ချရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့အင်ကာနီညာချန်တိုက်ရိုက်လေလံအစီအစဉ်လဲဆွေးနွေးချမှာမို့စောင့်မျှော်နားဆင်ချရအောင်ပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်တာကြောင့်နဲ့ကိုသားညုံတို့ကကြေညာပေးကြမှာရှင်
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းပါရှဝါမြို့ကအကြောင်းတစ်ကြောင်းမှာတာလီဘန်စစ်သွေးကြွားတွေဝင်ရောက်စီနင်းတိုက်ခိုက်လို့ကျောင်းသားအများစုပါဝင်လူပေါင်း130တိတ်ဆုံးသွားရတယ်လို့အရာရှိတွေကပြောပါတယ်။အခုခါမှာတော့စစ်သွေးကြွတွေအားလုံးကိုရှင်းလင်းနိုင်ပြီးတော့ဒီဖြစ်ရဲ့ဆိုကြီးပြီးသွားခဲ့ပြီလို့နိုင်ငံတကာရုပ်သံလိုင်းတွေမှာသတင်းတွေထားရိုက်ထုတ်လွှင့်ပြသနေပါတယ်။စစ်ယူနီဖောင်းဝတ်ထားပြီးတော့ဖောက်ခွဲရေးပစ္စည်းတွေကိုမှတက်ထားတဲ့စစ်သွေးကြွတွေကစစ်တပ်ကဖွင့်ထားတဲ့ကျောင်းကိုဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။နောက်ထပ်အ ਨੇ ဆုံးလူတရာကျော်လဲဒဏ်ရာရရှိနေတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောကြပါတယ်။ဝင်ကြီးချုပ်နဝက်ရှယ်ရစ်ကဒီတိုက်ခိုက်မှုကိုရှုံချပြီးတော့ဒီဖြစ်ရက်ဟာတတိုင်းပြည်လုံးအတွက်ကြေကွဲဝမ်းရဲပွဲဖြစ်ရလို့ပြောပါတယ်။ပါရှဝါမြို့ကိုဒီကနေ့ပဲရောက်လာတဲ့မစ္စတာရှယ်ရစ်ကဒီကြမ်းကြုတ်ရက်ဆက်တဲ့လုပ်ရဲကြောင့်အစိုးရဟာနောက်တော့မှမဟုတ်ပါဘူး။စစ်သွေးကြွားတွေပေါ်မှာစစ်စင်ရေးတွေဆက်ပြီးတော့ပြုလုပ်နေမယ်လို့ကတိပြုသွားခဲ့ပါတယ်။အိန္ဒိယပြည်ထရေးဝန်ကြီးရာဂျနတ်စင်ကလည်းဒီတရေဘောကြောင့်ပြီးတော့လူမဆန်တဲ့တိုက်ခိုက်မှုကအကြမ်းဖက်မှုရဲ့သရုပ်မှန်ကိုခြားပြလိုက်တာဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာအမှတ်ချက်ရေးသွားပါတယ်။ပါကစ္စတန်တာလီဘန်ပြောခွင့်ရသူကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တဲ့အကြောင်းနဲ့နိုင်ငံရဲ့အနောက်မြောက်ပိုင်းအာဖဂန်နယ်ဇင်းနဲ့ကပ်နေတဲ့တိုင်းရင်းသားဒေသတွေမှာရှိတဲ့အစ်သွေးကြွားတွေကိုပြစ်မှတ်ထားပြီးတော့အစိုးရကစစ်ဆင်ရေးလုပ်နေတာတွေကိုကြေစားချေတဲ့အနေနဲ့အခုလိုမျိုးတိုက်ခိုက်တာဆိုပြီးတော့ပြောသွားခဲ့ပါတယ်ရှင်။
ဩစတြေးလျနိုင်ငံစစ်နီမျိုးကစားလုပ်ဆိုင်တစ်ခုမှာဒဇဂန်တွေကိုဖမ်းဆီးခဲ့သူဟာစိတ်ပိုင်းဆိုင်ရာပြဿနာရှိနေသူတူဖြစ်တဲ့အကြောင်းဝန်ကြီးချုပ်တိုနီအဘတ်ကပြောလိုက်ပါတယ်။ပြန်ပြီးဆွဲဖမ်းဆီးမှုအတွက်ဝမ်းနည်းပွဲအခမ်းအနားဒီကနေ့ကျင်းပရမှာဝန်ကြီးချုပ်တက်ရောက်ခဲ့တာပါ။ဒေသစံတော်ချင်းအင်ကာနီအစောပိုင်းတုန်းကဒဇဂန်တွေလွတ်မြောက်ရေးလူညိုရေးတပ်ဖွဲ့ဝင်တွေဒီချောကလက်ကဖေးဆိုင်ကိုဝင်ရောက်စီးနင်းခဲ့ရမှာတနတ်သမားနဲ့ဒဇဂန်နှစ်ဦးလည်းသေဆုံးခဲ့ပါတယ်။ယာယီစီစဉ်ထားတဲ့ဝမ်းနည်းပွဲအခမ်းအနားမှာလွမ်းလူပန်းစီချပြီးမှအီရန်နိုင်ငံဘွားတနတ်သမားဟာရာဇဝတ်မှုစိတ်ဝေဒနာနဲ့အဆွမ်းရောက်လှူရှားမှုတွေနဲ့ဆက်နွယ်တဲ့မှတ်တမ်းရှိသူတူဖြစ်တဲ့ကြောင်းဝန်ကြီးချုပ်တိုနီအဘော့ကပြောဆိုသွားပါတယ်။နိုင်ငံရေးရည်ရွယ်ချက်နဲ့အကြမ်းဖက်တဲ့လုပ်ရက်တွေကိုဩစတြေးလျနိုင်ငံအနေနဲ့လည်းရှောင်ရှားနိုင်မှာမဟုတ်ပေမဲ့ပွင့်လင်းတဲ့လူလက်တဲ့လူဖွဲ့စည်းတစ်ခုဖြစ်နေဆက်ပြီးတော့ရည်တည်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒဇဂန်တွေကိုဖမ်းဆီးခဲ့တဲ့အသက်50အရွယ်မန်ဟော်ရန်စ်မော်နစ်အကြောင်းကိုဩစတြေးလျအာဏာပိုင်တွေကတီထားပြီးဖြစ်ပေမဲ့လည်းအကြမ်းဖက်သမားအဖြစ်နဲ့စင်းသွင်းခံထားသူတူတော့မဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောဆိုပါတယ်။မွတ်စလင်ဘာသာရေးကောင်းဆောင်တူဖြစ်တဲ့သူကိုယ်သူကြော်ညာထားတဲ့တနတ်သမားဟာ2013ခုနှစ်တုန်းကဇနီးတွေကိုတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးတော့တရားစွဲဆိုခံထားရတာဖြစ်ပေမဲ့အာမဂန်နဲ့ပြန်လွှတ်ပြီးခံထားရတာပါ။အာဖဂန်စစ်ပွဲမှာတည်ဆုံခဲ့ကြတဲ့ဩစတြေးလျစစ်သည်တွေရဲ့ဒီမိဘတွေထံကိုချင်းကျောက်စာတွေပေးပို့မှုနဲ့လည်းအရေးယူခံခဲ့ရပူသူဖြစ်ပါလေခင်ဗျာ။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ဂယ်ရီဟာပါလက်စတိုင်းနယ်မြေတွေထဲကနေအစ္စရေးကိုနောက်ကြဆုံးဆုတ်ခွာပေးရမယ်ရဲတပ်မှရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမတင်ခင်ဒီကနေ့တော့ပါလက်စတိုင်းညီနိုင်ရေးမှူးဆာယစ်အရကန်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အရှေ့လယ်ပိုင်းအခြေအနေနဲ့ပတ်သက်လို့ရောမမှာအစ္စရေးနိုင်ငံသားဝန်ကြီးဘန်ယာမင်နက်တန်ယာဟူးနဲ့တွေ့ဆုံခဲ့သလိုပါရီမြို့တော်မှာတော့ပြင်သစ်ဗြိတိန်ဂျာမနီနိုင်ငံတွေရဲ့နိုင်ငံသားဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်ဒီကနေ့လန်ဒန်မှာအခုလိုတွေ့ဆုံတာပါ။ပါလက်စတိုင်းတို့အဆိုပြုထားတဲ့ဆုံးဖြတ်ချက်အမူအကြမ်းကိုလုံခြုံရေးကောင်စီမှတင်နိုင်တယ်လို့ပြောထားတဲ့မတိုင်ခင်တည့်ရက်ဒီကနေ့မှာတော့မစ္စတာကယ်ရီဟာအာရဗ်အဖွဲ့ချုပ်အကြီးအကဲနဘေးအာလာရာဘီနဲ့လည်းတွေ့ဆုံဖို့ရှိပါတယ် ။လုံခြုံရေးကောင်စီမူကြမ်းနဲ့ပတ်သက်တဲ့အချိန်ဆရာမရေရာသလိုထောက်ခံမဲ့ရဖို့ကလည်းမသေးကြပါပဲ။ကြာသာပြီးနေမှာလုံခြုံရေးကောင်စီမှာမဲခွဲနိုင်ပါတယ်။ဂျော်ဒန်ကတင်သွင်းတဲ့အဆိုပြုချက်ဟာအစ္စရေးကိုဆုတ်ခွာပေးဖို့နှစ်နှစ်အချိန်သတ်မှတ်ပေးထားတာပါ။ပြင်သစ်ဗြိတိန်နဲ့ဂျာမနီတို့တင်သွင်းတဲ့နောက်ထပ်အဆိုပြုချက်မှာတော့ငင်းငင်းရင်ဆွေးနွေးပွဲအတွက်ပဲအချိန်သတ်မှတ်ဖို့ပြောထားပါတယ်ရှင်
။ရုရှားနိုင်ငံမှာငွေကြေးဖုံးပွားမှုမြင့်တက်ပြီးတော့စီးပွားရေးအကျပ်ဆိုင်မဲ့အခြေအနေတွေကြုံရနိုင်တယ်လို့ဘူဘန်ကခန့်မှန်းနေကြမှာပဲ။ရုရှားနိုင်ငံသုံးရူဘန်ငွေဟာမနေ့ကစံချိန်ကျိုးလောက်အောင်ကျဆင်းသွားပါတယ်။ရူဘန်ငွေတန်ဖိုး900ရာခိုင်နှုန်းကျော်ကျဆင်းခဲ့တဲ့နေရာမှာအမေရိကန်ဒေါ်လာကိုရူဘန်ငွေ60၊ဥရောပယူရိုငွေနဲ့ဆိုရင်85ယူရိုအထိဖြစ်ခဲ့ပါတယ်။ငွေတန်ဖိုးကျဆင်းနေတာကိုကြားကန်နိုင်မှုတဲ့ရုရှားဘူဘန်ကနေပြီးဒေါ်လာတန်ပေါင်းထောင်နဲ့ချီသုံးဆွဲနေပြီမဲ့ရူဘန်ငွေဟာဒီလာထဲမှာပဲ19ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ဒီနှစ်ဇန်နဝါရီလကလေးကဆိုရင်တော့86ရာခိုင်နှုန်းကျော်အထိကိုကျဆင်းသွားခဲ့ပါတယ်။ရုရှားစီးပွားရေးရဲ့ပင်မကျော်ရွဖြစ်တဲ့ယူနန်ဇီးတွေကျဆင်းမယ်ဆိုတဲ့ခန့်မှန်းချက်တွေအပြင်ယူကရိန်းရှေ့ပိုင်းမှာရုရှားလူလာသူခေါ်ထွက်ရေးသမားတွေကိုအားပေးနေတဲ့သမ္မတဗလာဒီမီယာပူတင်ဆွေးရပေါ်မှာအမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ရဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေရဲ့ရိုက်ခတ်မှုကြောင့်ရူဘန်ငွေကျဆင်းသွားတာပါရုရှားဘူဘန်ကတော့ဒီတိုင်းပြည်ရဲ့စီးပွားရေးဟာကျဆင်းလာနိုင်တယ်လို့လာမယ့်2015ပထမ3လပတ်အတွင်းမှာငွေကြေးဖုံးပွားမှုနှုန်းဟာလည်း 17.5 ရာခိုင်နှုန်းထိရှိနိုင်ပြီးနောက်ပိုင်းကျရင်တော့ပြန်လည်ကျဆင်းသွားနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်ကမ္ဘာဘဏ်ကတော့ဒီ၈နှစ်ထဲမှာယူနန်စီတပေပါကိုပြင်းမြ88ဒေါ်လာလောက်တဝိုက်မှာရှိနေပြီမဲ့ဆိုရင်တော့ရုရှားရဲ့စီးပွားရေးဟာ 3.9 ရာခိုင်နှုန်းလောက်ကိုကျဆင်းနိုင်တယ်ဆိုပြီးတော့ခန့်မှန်းထားတာပါဒီနှစ်လည်းကစပြီးတော့ကမ္ဘာယူနန်ဇီးဟာတပိပါကိုဒေါ်လာ60တဝိုက်လောက်ထိကျဆင်းခဲ့ပြီးတော့ဒီတိုင်းဆက်ပြီးတော့ဖြစ်နေမယ်ဆိုရင်တော့ရှစ်နှစ်ရုရှားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 4.8 ရာခိုင်နှုန်းလောက်ထိဖြစ်နိုင်တယ်လို့ဘူဘန်ကပြောဆိုပါရယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12.39 9လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American သံကနေဒေသတွင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားကကျူးလွန်နေဆိုတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလိုက်ဆောင်စမ်းမနေဘဲနဲ့သူအဆိုအမေရိကန်တို့ရဲ့ရက်ဆက်ကြမ်းကြုတ်ပြီးတော့ခေတ္တကြတဲ့နှိမ်ပန်းမှုတွေသာစုံစမ်းမှာလို့မြောက်ကိုရီးယားကပြောသွားပါတယ်။မြောက်ကိုရီးယားကအခွင့်အရေးချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲတာဟာလုံခြံဇလန်းဆင်ထားတာတွေဖြစ်ပြီးတော့ဒေတာရင်းနဲ့နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးတို့နဲ့ဘာမှမဆိုင်ပါဘူးလို့တင်းနယ်လာနေကပေးပို့ခဲ့တဲ့စာထဲမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးကပြောပါတယ်။အဲ့ဒါနဲ့စန့်ကျင်ပဲပဲသူအဆိုနိုင်ငံတကာငြိမ်းချမ်းရေးကိုထိခိုက်နိုင်တဲ့စိုးစိုးတက်ရောက်မှုကိုတားဆီးနိုင်မှုအတွက် CIA အမေရိကန်ဗဟိုထောက်လှမ်းရေးကကျူးလွန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီကအရေးတကြီးကင်တွယ်ဖြည့်ရှင်းဖို့လိုအပ်ပါတယ်လို့သူကပြောပါတယ်အမေရိကန်ပြည်ထောင်စုမှာ2012ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်မှုဖြစ်ပွားပြီးနောက် CIA ကတုံးတဲ့ရဲရဲဆက်ဆက်စစ်ဆေးနည်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်ရဲ့အရင်တစ်ပတ်ကထုတ်ပြန်တဲ့အစီရင်ခံစာကိုမစ္စတာဂျာရည်ညွှန်းပြောဆိုတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုဟာလည်းသူများနိုင်ငံရဲ့အခွင့်အရေးချိုးဖောက်မှုတွေကိုကဲ့ရက်ဖို့မထိုက်တန်ဘူးလို့ကမ္ဘာမှာလူခွင့်ရေးချိုးဖောက်မှုတွေအစိုးဆုံးကျူးလွန်တယ်လို့ယူဆရတဲ့မြောက်ကိုရီးယားကပြောသွားပါတယ်။မြောက်ကိုရီးယားလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှဆွေးနွေးဖို့တနင်္လာနေ့ကပဲမဲခွဲခဲ့ကြပါတယ်။အဲ့ဒီအရေးကိစ္စကိုလာမယ့်တနင်္လာအင်္ဂါလောက်မှဆွေးနွေးပြနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
ကိုရီးယားလေကြောင်းလိုင်းရဲ့ညွှန်ကြားမှုဖြစ်သူကသူ့ကိုမကဒမီယာဒီအခွန်မာဈေးနဲ့ဧကန်နာကိုစိတ်လိုမကြဖြစ်ရကနေပြီးတော့လေရင်ခီးစဉ်နှောက်နှေးမှုတွေဖြစ်ခဲ့ရပြီးတဲ့နောက်ကိုရီးယားလေကြောင်းလိုင်းဟာဒဏ်ငွေနဲ့အတူပဲလေကြောင်းခီးစဉ်တွေရပ်ဆိုင်းပြရမယ့်အရေးမှာရင်ဆိုင်နေရပါတယ်။ဒီလအစောပိုင်းကညွှန်ကြားမှုဖြစ်သူဟက်တာချူဟာအထူးတမ်းမှထိုင်ပြီးတော့လိုက်ပါလာတဲ့အချိန်လေရင်ဝန်ထမ်းကသူ့ကိုမကဒမီယာအခွန်မာဈေးနဲ့ဧကန်နာမှာပကံနဲ့မဟုတ်ပဲနဲ့အထုပ်နဲ့လာချပြလာကိုဒေါ်လာထွက်ပြီးတော့လေရင်ကိုအလာခေးစီကိုပြန်မောင်းခိုင်းခဲ့တယ်လို့ပဲလင်းဝနန်းအဖွဲ့ရဲ့ကြီးကဲကလည်းအဲ့ဒီမှာမောင်းထုတ်ပစ်ခဲ့ပါတယ်။ဒီလိုရောက်ကြောင်းကိုရီးယားလေကြောင်းလိုင်းအနေနဲ့တေးယူပြန်တန်းခွင့်တစ်လရနာခံရနိုင်လို့ပဲဒန်ချင်းငွေဒေါ်လာ2တန်းပေးဆောင်ရနိုင်ချေရှိတယ်လို့တောင်ကိုရီးယားတေးယူပို့ဆောင်ဝန်ကြီးဌာနကဒီကနေ့မှပြောပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ Mrs. Chu ကိုရေးယူဖို့အစိုးရရှိနေတွေစီကိုလွှဲပြောင်းပေးခဲ့တယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။လေကြောင်းလိုင်းရဲ့ဥက္ကဋ္ဌရဲ့လေကြောင်းလိုင်းဥက္ကဋ္ဌရဲ့သမီးဖြစ်သူ Mrs. Chu ရဲ့လောက်ရက်ကိုတောင်ကိုရီးယားအများအပြားကဒေါ်လာထွက်ခဲ့ကြတာပါ။ဒီကြောင်းလိုင်းကလည်းသူ့ကိုယာလူကနေဖယ်ရှားလိုက်တယ်လို့ပဲပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသူကိုယ်တိုင်ကလည်းလူတွေကိုအနူးညွတ်တောင်းပန်ခဲ့ပါတယ်ခင်ဗျာ
ပြည်သူနိုင်ငံကနာမည်ကျော်ဘောလုံးသမား Cherry Henry ဟာနှစ်20ကြာဘောလုံးကန်ခဲ့ရာကနေပြီးတော့အနားယူတော့မယ်လို့ကြေညာသွားပါတယ်။အသက်38နှစ်ရှိပြီဖြစ်တဲ့ Henry ဟာ Facebook မှာဒီကနေ့ပဲကြေညာသွားတာဖြစ်ပြီးတော့သူ့အခေါ်တိတ်ထူးကြတဲ့ဘဝခီးအတွက်သူ့ရဲ့ပရိသတ်ကိုကျေးဇူးတင်သွားခဲ့ပါတယ်။Henry ကပြင်သစ်အတွက်ကမ္ဘာဖလားနဲ့ဥရောပချန်ပီယံဖလားတို့ယူပေးခဲ့တာဖြစ်ပြီးတော့ခေတ်သစ်ဘောလုံးသမိုင်းမှာအတော်ဆုံးဘောလုံးသမားတဦးလည်းဖြစ်ပါတယ်။ရှီရန်တိုက်စစ်မှုဖြစ်တဲ့ပြည်သက်နိုင်ငံအသင်းတွေနိုင်ငံတကာပွဲစဉ်123ပွဲကစားခဲ့ပြီးတော့ဂိုးပေါင်း52ခုစံချိန်တင်သွင်းထားသူဖြစ်ပါတယ်။ဒါမဲ့သူဟာအာဆနယ်အသင်းနဲ့နာမည်ကြီးတာပါ။အာဆနယ်အတွက်ဂိုးပေါင်း228ခုသွင်းပေးခဲ့ပြီးအဲ့ဒီထဲက185ခုကပရီမီယာလိပွဲစဉ်တွေအတွက်ဖြစ်ပါတယ်။Henry ဟာနောက်ဆုံးအမေရိကန်ပြည်ထောင်စုကနယူးယောက် Red Bulls အသင်းမှာလာကစားသွားပြီးတော့အဲ့ဒီမတိုင်ခင်ကတော့ဘာစီလိုနာအသင်းနဲ့ဘောလုံးပွဲရာသီ300သီးကစားခဲ့ပါတယ်။Henry ကဘောလုံးအသင်းမန်နေဂျာလုပ်ဖို့စိတ်ဝင်စားကြောင်းအရင်ကတည်းကသတင်းထွက်နေတာပါ။အခုလောလောဆယ်မှာတော့သူကလန်ဒန်မြို့တော်မှာ Sky Sports ရုပ်သံလိုင်းအတွက်ဘောလုံးပွဲသုံးသပ်သူဖြစ်တဲ့အလုပ်လုပ်မှာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့အနောက်မြောက်ပိုင်းကလူဦးရေအများဆုံးဌာနေတိုင်းမျိုးနွယ်စုဖြစ်တဲ့ Navajo တို့ဟာသူတို့ရဲ့ရိုးရာအရာလေးမြတ်ထားတဲ့မျက်နှာဖုံးခုနှစ်ခုကို Paris မြို့လီလန်တင်ရောင်းချမဲ့ကိစ္စကိုဟန်တားဖို့ကြိုးပမ်းနေတာပါ။မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပြန်လည်ဝေယူလိုက်ကြပါရစေ။Paris မြို့ drought လီလန်ပွဲရုံမှာရောင်းချတဲ့အဲ့ဒီမျက်နှာဖုံးတွေထဲမှာ Navajo မျိုးနွယ်စုရဲ့ဒီဆောင်းလင်းကာလအနာရောဂါတွေပျောက်ကင်းဖို့လုပ်တဲ့အခမ်းအနားတွေမှာအသုံးပြုခဲ့တယ်လို့ယုံကြည်ရတဲ့ဘာသာရေးဆိုင်ရာမျက်နှာဖုံးတွေလည်းပေါင်းအောင်ပါလေဒီမျက်နှာဖုံးတွေဟာ Navajo နဲ့ Hopi မျိုးနွယ်စုတို့စီကခူးယူထားတဲ့ပစ္စည်းတွေဟုတ်မဟုတ်ဆိုတာကိုသက်ဆိုင်ရာမျိုးနွယ်စုကိုယ်စားလှယ်တွေစစ်ဆေးနိုင်အောင်လို့လီလန်တင်ရောင်းချခြင်းမပြုဖို့ဆိုပြီးတော့ဒီ Paris မြို့ American တန်ယုံကတောင်းဆိုခဲ့ပါတယ်ဒါပေမဲ့လည်းလီလန်ပွဲရုံကဒီလိုမျိုးရောင်းချတာဟာပြင်သစ်ဥပဒေဘောင်တွင်းကနေပြီးတော့ပြုလုပ်တာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ Direct from Washington The
Voice of America VOA ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုသားညွန့်ဦးတို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့ Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်နိုင်ငံတော်တမရကအင်တော်တွင်အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲနဲ့တမရအင်တော်ကနေနေ့စဉ်သတင်းအချက်အလက်ရယူနိုင်တော့မယ့်အစီအစဉ်ကို2015နှစ်စန်းပိုင်းမှာစတင်တော့မယ်လို့ပြန်ကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါဟာအရင်ကရယူဖို့ခက်တဲ့အစိုးရပိုင်းဆိုင်ရာသတင်းအချက်အလက်တွေကိုပုံမှန်ရယူနိုင်မဲ့ခြေလှမ်းတစ်ရပ်အဖြစ်နဲ့သတင်းမီဒီယာတွေကကြိုးဆိုကြပါတယ်။သမရအိမ်တော်မှာသတင်းယူခွင့်ရနိုင်ဖို့အတွက်မြန်မာနိုင်ငံဆိုင်ရာပြည်တွင်းသတင်းဌာနတွေကသတ်မှတ်ချက်တွေနဲ့အညီသမရအိမ်တော်သတင်းထောက်တွေထားရှိပေးရမှာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မဆွန်မွန်ကပြောပြပေးပါမယ်ရှင်
။ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့သမရဦးသိန်းစိန်ဦးဆောင်တဲ့အရသာအစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းချက်လက်မှန်ကန်မြန်ဆန်စွာစီစဉ်နိုင်ရေးအတွက်ရည်ရွယ်တဲ့ဆိုပြီးသမရအိမ်တော်မှာလာမယ့်2015နှစ်စန်းပိုင်းကနေစလို့သတင်းမီဒီယာတွေနဲ့ပုံမှန်တွေ့ဆုံဖို့အစီအစဉ်စတင်တော့မှာဖြစ်တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကသတင်းမီဒီယာတာဝန်ခံတွေကိုအသိပေးပြောဆိုလိုက်ပါတယ်ပြန်ကြားရေးဝန်ကြီးသမရယုံသတင်းထုတ်ပြန်ရေးတာဝန်ရှိတဲ့သူတွေနဲ့မြန်မာနိုင်ငံသတင်းစာဆရာအသင်းမြန်မာနိုင်ငံစာနေစင်းကောင်စီယာယီမြန်မာစာနေစင်းတမကနောက်မြန်မာဂျာနယ်လစ်ကွန်ရက်စတဲ့သတင်းမီဒီယာသမားတွေနဲ့ဒီကနေ့တွေ့ဆုံပြီးတော့နေပြည်တော်မှာရှိတဲ့သမရအိမ်တော်တွင်သတင်းရယူခွင့်နဲ့သတင်းထောက်တွေထားရှိနိုင်ရေးကိစ္စတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံစာနေစင်းကောင်စီယာယီရဲ့အတွင်ရေးမှူးဦးကျော်မင်းဆွေက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဝန်ကြီးကအဓိကလာပြီးတော့ရှင်းတဲ့ကိစ္စကသမရယုံသတင်းထောက်ထားရှိဖို့ကိစ္စသမရယုံကနေပြီးပုံမှန်သတင်းစာရှင်းလင်းပွဲလုပ်မယ်အဲ့ဒီသတင်းစာရှင်းလင်းပွဲကိုပုံမှန်တက်တဲ့သတင်းထောက်ပေါ့နော်ထားဖို့အဲ့ဒီကိစ္စလာပြီးဆွေးနွေးရတယ်အင်ပီရိုပုံစံမျိုးလုပ်တယ်ဆိုပေမဲ့အင်ပီရိုလောက်တော့ပွင့်ပွင့်လင်းလင်းရှိကြမှာတော့ရှိမှာပေါ့နော်သို့တော့ဟိုဒါတိုင်းတာတစ်ခုလောက်ထိတော့ပွင့်လင်းမြင်တာမှုရှိလာတယ်နောက်တစ်ခါဒီ access to information ကိစ္စကဒါပြည်လေသွားတယ်ပေါ့နော်သမရယုံနဲ့ပြည်လေချင်းဒီဆိုရဖွဲ့ရဲ့သတင်းအများစုလေးရနိုင်တယ်ပေါ့နော်ဒါပုံမှန်ဒီမှာမေးလို့မြန်လို့စုံစမ်းလို့အတူတူလို့ရမယ်အဲဒါကောင်းပါတယ်အကြံပြုကျင်လာတဲ့ဆိုင်ဒါတတိယဟိုလှုပ်ကြည့်ပြီးတော့လေဟိုတကယ်အတွေ့အကြုံရလက်တွေ့လှုပ်ပြီးတဲ့ခါကျတော့မှဘာတွေဘယ်လိုတိုးအပ်တယ်ဆိုတာမျိုးဝိုင်းကြံပြုလာတော့ကောင်းတယ် အခုလောလောဆယ်တော့ဒီလိုခြေတန်းမျိုးစတာကကောင်းတယ်လို့ပြောပါမှာနော်ဒါ
မှန်ကန်ပြီးတော့ဗတ်မြတဲ့သတင်းဖော်ပြနိုင်ရေးအာဏာပိုင်နေတဲ့အစိုးရဝန်ကြီးဌာနတွေစီကနေသတင်းအချက်အလက်ရယူဖို့အခက်အခဲတွေရှိနေတဲ့အနေအထားမှာအခုလိုမျိုးတမရဘက်ကနေသတင်းအချက်အလက်တွေပုံမှန်ထုတ်ပြန်ပေးဖို့ခြေလန်းစာလှုပ်ဆောင်လာတဲ့အပေါ်ကြိုးဆိုပါတယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အထွေထွေအတွေ့အမှုဦးမြင့်ကျော်ကလည်းပြောပါတယ
်ဖြစ်ပေါ်တိုးတက်မှုတစ်ခုပေါ့သတင်းအချက်အလက်ရရှိရေးတဲ့မှာအများကြီးတဲ့တာတစ်ခုပေါ့လေဘာလို့လဲဆိုတော့တမရရင်းနဲ့ပတ်သက်တဲ့ဟာကြီးနိုင်ငံတော်ပွဲလို့ခံစားမျိုးတွေမှာများသောအားဖြင့်နိုင်ငံပိုင်မီဒီယာတွေပဲသတင်းဝင်ရှိရတာနေအခုဒီဟာတော့ဒါပထမဆုံးသတင်းချက်လိုက်ရဖို့အတွက်မှာလောအမေဟာရဲ့တခုလို့ကျွန်တော်မြင်ပါတယ်ဟုတ
်နေပြည်တော်မှာရှိတဲ့သမရအိမ်တော်မှာသတင်းသမားတွေအတွက်သတင်းမီဒီယာခန်းဖန်တီးပေးထားမှာအပါအဝင်နေ့စဉ်ပုံမှန်သတင်းအချက်အလက်ရယူနိုင်မှုစီစဉ်ပေးထားမယ်အကြောင်းနဲ့မီဒီယာသတင်းဌာနတွေစီကနေသမရအိမ်တော်သတင်းတောက်ထားရှိနိုင်ရေးသတ်မှတ်ချက်တွေနဲ့ပတ်သက်လို့အကြံပြုဆွေးနွေးခဲ့တာတွေကိုမြန်မာနိုင်ငံစာနယ်ဇင်းကောင်စီကဦးကျော်မင်းဆွေကပြောပြပါတယ်
အဓိကတော့အင်ဂျူရောလုတ်တဲ့ပုံစံမျိုးယူတာပေါ့နော်တမနာပြောရေးဆိုခြင်းရှိသူဖြစ်ဖြစ်တော့မဟုတ်တမနာရောညွှန်ကြားမှုတယောက်ဖြစ်ဖြစ်မယ်ပေါ့ခါလို့ဆိုတာဝင်ကြီးတချို့လဲလာပြီးတော့ရှင်းတာမျိုးလည်းရှိရှိမယ်ငါရဲ့တပတ်စာတော့သူရှင်းမယ်လို့ပြောတယ်တမနာရုံသတင်းတော့အဖြစ်သတ်မှတ်ဖို့ပိတ်ဆမျိုးလေးဒီမှာတော့ဝိုင်းပြီးတော့ဆွေးနွေးတာရှိတယ်ကြံပြူတာရှိတယ်အဲသတင်းတော့အတွေ့အကြုံသတ်မှတ်ချက်တို့နော်နှစ်သတ်မှတ်ချက်တို့ပါတော့ပေါ့နော်ဟိုအင်ဂျူရောမှာသတင်းတော့ထားတယ်လို့ပေါ့ဒီဘက်ကလည်းအလုပ်ထားပြရမှာမဟုတ်အဲ့တော့တမနာရုံကတော့သူအသီးသန့်၆အုံထားပြီအိတ်ဖို့တော့မဟုတ်ဘူးပေါ့နော်အနေနဲ့အဲ့မှာလာပြီးတော့တရင်တော့ဒီနေဖို့ပြုဖို့နော်အင်တာနက် access တို့ဆောက်အောင်ခြာပြီးမယ်အလိုအပ်တဲ့အခါမှာအဲ့တရမာယုံကတရင်သာရှင်လုံးဝလောက်တာနဲ့ပြင်းပြင်းချက်ချင်းတရမာယုံကိုတက်ပြီးတော့တရင်ယူဖို့ရလွယ်တကူအဲ့မှာနေဖို့နားဖို့လုပ်ပေးထားမယ်ဒီတဘောပါ
စေစိုးရလက်ထက်ကထက်အခုအရသာအစိုးရလက်ထက်မှာတည်င်းမီဒီယာလွတ်လပ်ခွင့်ကအတော်အသင့်ရှိလာနေပြီလို့ပြောဆိုလာချိန်မှာပဲအစိုးရအနေနဲ့တည်င်းမီဒီယာတွေအပေါ်မှာတည်င်းအချက်အလက်ဖြန့်ဝေမှုအားနည်းနေတယ်လို့တည်င်းသမားတွေဘက်မှလည်းစံမီတဲ့တည်င်းသမားကျင့်ဝတ်လိုက်နာမှုလိုအပ်ချက်တွေရှိနေတယ်လို့အပြန်အလှန်ပြောဆိုနေကြရင်းနဲ့တည်င်းသမားတွေနဲ့အစိုးရတာဝန်ရှိတဲ့သူတွေကြားတည်င်းဖော်ပြမှုတည်င်းရယူမှုတွေနဲ့ပတ်သက်လို့တရားစွဲဆိုမှုတွေကြောင့်မြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မေးခွန်းထုတ်လာနေခြင်းလည်းဖြစ်ပါတယ်ရှင
်။မဆုမဆူစီတင်ပြပေးခဲ့တာပါရှင်။အခုကတော့လွတ်တော်အမတ်တွေပြည်သူတွေနဲ့ဘလောက်ထိတွေ့မှုရှိလဲဆိုတာကိုကြည့်ကြရအောင်ပါ။လွတ်တော်ရန်နာထားခြင်းကာလမှာလွတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့ရဲ့မဲဆန္ဒနယ်ကိုပြန်လည်ဂရုစိုက်ပြီးတွာလာတဲ့အပိုင်ဟာအင်မတန်မှအားနည်းနေတယ်လို့ပြည်တွင်းကလွတ်တော်လေးလာစောင့်ကြည့်ရေးအဖွဲ့အမှုဆောင်ဒါရိုက်တာတဦးကပြောပါတယ်။ဒီလိုမျိုးကိုယ့်ရဲ့မဲဆန္ဒနယ်ကိုလွှတ်တော်ကိုယ်စားလှယ်တွေပြန်ပြီးလှည့်မကြည့်ကြတာဟာငွေကြေးကြောင့်လားသူတို့ရရှိတဲ့အချိန်ကြောင့်လားဆိုတဲ့မေးခွန်းတွေလည်းရှိနေပါတယ်။လွှတ်တော်ကိုယ်စားလှယ်အများစုအနေနဲ့သူတို့ရဲ့မဲဆန္ဒနယ်တွေပြန်ပြီးဘာကြောင့်လှည့်မကြည့်နိုင်ကြသလဲဆိုတာကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကစူးစီးတင်ပြထားပါတယ်ရှင်
။လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့သူတို့ရဲ့မဲဆန္ဒနယ်တွေကိုပြန်ပြီးတော့ကွင်းစင်တာမဲဆန္ဒရှင်ပြည်သူတွေနဲ့တွေ့ရမျိုးတွေလုပ်တဲ့အပိုင်းမှာသိရတာအားနည်းနေတယ်လို့ပြည်တွင်းမှာဖွဲ့စည်းထားတဲ့လွှတ်တော်စောင့်ကြည့်အဖွဲ့ OMI ရဲ့အမှုဆောင်ဒါရိုက်တာကိုအေးကျော်က VOA ကိုပြောပါတယ်
။ပြောလို့ရတာတကူကတော့ရှိတယ်ဗျာ။သူတို့ကိုယ်စားလှယ်အများစုဟာဒီလိုမျိုးသူတို့ရန်နာတဲ့အချိန်တွေမှာသူတို့ရဲ့မဲဆန္ဒနယ်ကဒီဒေသခံလူထုတွေနဲ့တွေ့ဆုံတာကတော့အရန်ကိုအားနေပါတယ်။အကြောင်းအားနေပါလေအဲ့ဒါတော့ကျွန်တော်တို့တွေ့ပါတယ
်လက်ရှိချိန်ဟာပြည်သူ့လွတ်တော်နဲ့မဲသားလွတ်တော်အစည်းအဝေးတွေရန်နာထားခြင်းဖြစ်ပြီးတော့လွတ်တော်ကိုယ်စားလှယ်အများစုဟာသူတို့ရဲ့မဲဆန္ဒနယ်တွေကိုအချို့ကသွားကြသလိုမဲဆန္ဒနယ်တွေကိုပြန်ပြီးတော့သွားတာမျိုးတော့မတွေ့ရပါဘူးအနာရပါတီကြီးဖြစ်တဲ့ဒီခံမျိုးပါတီလွတ်တော်ကိုယ်စားလှယ်တချို့ကတော့သူတို့ရဲ့မဲဆန္ဒနယ်တွေကိုပြန်ပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတာကိုတော့တွေ့ရပါတယ်ဒါပေမဲ့အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွတ်တော်ကိုယ်စားလှယ်တချို့ကတော့သူတို့ရဲ့မဲဆန္ဒနယ်တွေကိုပြန်ပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တာမဲဆန္ဒရှင်တွေနဲ့တွေ့ဆုံတာမျိုးတွေလုပ်တာတော့တိတ်မတွေ့ရပါဘူးမဲဆန္ဒနယ်တွေကိုပြန်ပြီးတော့ပြည်သူတွေနဲ့တွေ့တာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နိုင်တာဟာအချိန်ရယ်ငွေရယ်နဲ့အဓိကသက်ဆိုင်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမင်းဇနာဆိုကအခုလိုပြောပါတယ
်အဓိကအားဖြင့်တော့တိုင်းဖက်တာနဲ့ဒီဟောပေါ့နော်ဟိုမန်နီဖက်တာလိုပဲကျွန်တော်ကတော့ပြောချင်ပါတယ်အဲဟိုဘောတော့ additional အနေနဲ့ပြောရရင်တော့အဲ့ဒါကတော့တကယ်တော့ညာလွတ်တော်ကူလေးဖြစ်လာပြီဆိုတော့ဟို MP လေးဟုတ်တယ်မလား representative တခုကို represent လုပ်ထားတဲ့အခါကျတော့ကိုယ့်ရဲ့ကိုစားပြုတဲ့မဲဆန္ဒနယ်ကိုတော့အဲဟိုဘောဘောအလေးမထားဘဲဟိုဒါကတော့စိတ်သက်ရေးရပိုင်းပေါ့နော်အလေးထားဖို့ဖြစ်နေပေါ့ဗျာဒါကတော့ additional ပြောတာပါအဲ့လိုလွတ်တော်ကိုယ်စားလှယ်မျိုးရှိတယ်လို့တော့ဆွဆွဲတာမျိုးတော့မဟုတ်ပါဘူး
လွတ်တော်ရန်နာထားချိန်မှာကိုယ့်ရဲ့မဲဆန္ဒနယ်ကိုပြန်ပြီးတော့ကိုယ့်ကိုမဲပေးထားတဲ့ပြည်သူတွေနဲ့ထိတွေ့ဆက်ဆံမှုလွတ်တော်ကိုယ်စားလှယ်တွေမှာတာဝန်ရှိတယ်လို့လက်ရှိချိန်မှာသူ့ရဲ့မဲဆန္ဒနယ်ဂံကောကိုပြန်ရောက်နေတဲ့အာဏာရပါတီပြည်ခံမျိုးပါတီရဲ့ဗဟိုကော်မတီဝင်ဦးလဆွေက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဟိုလွတ်တော်ကိုယ်စားလှယ်တယောက်ရှိတာဟာဒ
ဟိုထိုက်တန်နဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ဖို့တော့လိုတာပေါ့အလကားနေလွတ်တော်ကိုယ်စားလှယ်ရှိနေပြီးတော့အဲ့ဒီသားကိုဖွံ့ဖြိုးတိုးတက်ရေးကိုမလုပ်နိုင်ဘူးဆိုလို့ရှိရင်တော့အဲ့ဒီလွတ်တော်ကိုယ်စားလှယ်ရနေတာဟာမရတာနဲ့ဘာမှမထူပါဘူးဗျာ
အခုချိန်ဟာဆိုရင်2015ရွေးကောက်ပွဲကျင်းပဖို့လည်းနီးနေတဲ့အချိန်ရောက်ပြီဖြစ်တဲ့အတွက်အတိုက်ခံပါတီအမေရိကန်ဒီမိုကရေစီဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်အနေနဲ့သူတို့ရဲ့မဲဆန္ဒနယ်တွေကိုပြန်ဖို့အရေးကြီးလိုအပ်နေတယ်လို့ပြည်ခိုင်မျိုးပါတီလိုငွေကြေးပိုင်းမတောင့်တင်းတာကတော့ကျွင်းချက်အနေနဲ့ပြောစရာရှိတယ်လို့မြမရေးလိလာကဲ့ပြတ်ဒေါက်တာရေမျိုးသိန်းကပြောပါတယ
်ငွေကြေးရေးဘောလေးနောက်ရှမ်းမုံငွေအကျအဲကြောင့်လည်းဖြစ်နိုင်တယ်နောက်ပြီးတော့အချားဘောလေးအခက်အခဲအချို့ကြောင့်လည်းဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဘလို့အကြောင်းဘလို့အခက်အခဲပဲရှိရှိနော်ဒီအတိုင်းခံလွတ်တော်ကိုယ်စားလှယ်တွေအနေနဲ့မိမိတို့ရဲ့မဲဆန္ဒနယ်တွေကိုနော်ကိုယ်တိုင်သွားရောက်ကိုယ်တိုင်ဆင်းပြီးတော့နော်ဟိုမဲဆန္ဒရှင်ပြည်သူလူထုတွေနဲ့တွေ့ဖြစ်ဖို့ဟာနော်နိုင်ငံရေးရအတော်ကိုအရေးကြီးတယ်လို့ကျွန်တော်ကမြင်တယ်။ဘာလို့လဲဆိုတော့လာမယ့်နှစ်မှာရွေးကောက်ပွဲပြန်ပြီးလုပ်ဖို့အလားအလာကြီးမြင့်မားနေတဲ့အခြေအနေမျိုးမှာအဲတက်ဆိုင်ရာမဲဆန္ဒရှင်တွေနဲ့တွေ့ဆုံတာဟာနိုင်ငံရေးရောဗျူဟာမြောက်စဉ်းစားမှုရောအရေးပါတယ်လို့ကျွန်တော်ကတော့မြင်ပါရကြ
။လက်ရှိချိန်မှာတော့ပြည်သူ့လွတ်တော်မှာပြည်သူကရွေးကောက်ထားတဲ့ကိုယ်စားလှယ်330ဦးအမျိုးသားလွတ်တော်မှာတော့အရက်သားကိုယ်စားလှယ်168ဦးရှိပြီးတော့အာဏာရပြည်ခိုင်မျိုးပါတီပြီးရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒုတိယအင်အားအကြီးဆုံးရှမ်းအမျိုးသားဒီမိုကရက်တစ်ပါတီကတတိယအင်အားအများဆုံးနဲ့လွတ်တော်ကိုယ်စားလှယ်အသီးသီးရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်စူးစီးတင်ပြပေးခဲ့တာပါရှင်။အခုကတော့လယ်သမားတွေအရေးပြောပြပေးခြင်းပါတယ်။ပြည်တော်စုလွှတ်တော်ရဲ့ဥက္ကဋ္ဌသုရဥွှေမန်းကအေယာဝတီတိုင်းအတွင်းလယ်သမားတွေနဲ့တွေ့ဆုံတာမှာလယ်သမားတွေဟာသွေးတိုးလှုံ့ဆော်မှုတွေကြောင့်တကြောင်နောက်ဥပဒေကိုနားမလည်တာတွေကြောင့်အရေးယူနေရတယ်လို့ပြောဆိုခဲ့တဲ့အပေါ်မှာလယ်သမားအရေးလှုံ့ရှားနေသူတွေနဲ့ဥပဒေပညာရှင်တွေကဒီပြောဆိုချက်ကိုပယ်ချလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောင်မတ်အေးအေးမှကသတင်းပေးပို့ထားပါရရှင်
။ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလေသမားတွေနဲ့တွေ့ဆုံပွဲလုပ်စဉ်မှာပြည်တော်စုလွှတ်တော်ဥက္ကဋ္ဌသူရရွှေမန်းကလေသမားတွေအနေနဲ့ဥပဒေကိုနားမလည်တဲ့အကြောင်းသွေးထိုးလှုံ့ဆော်မှုတွေကြောင့်အေးအေးယူခံနေရတာဆိုပြီးပြောဆိုသွားတာပါ။နိုင်ငံတဝန်းလုံးလေယာအမှုခင်းပေါင်းများစွာကိုအစိုးရကဖြေရှင်းပေးနိုင်ခြင်းမရှိဘဲအခုလိုပြောဆိုမှုတွေဟာလွှတ်တော်တွင်တင်ပြချက်တွေနဲ့ကွဲလွဲမှုတွေရှိနေတယ်ဆိုပြီးလေသမားအကျိုးဆောင်ကွန်ရက်ရဲ့တာဝန်ခံဦးစော်ရန်ကဆိုပါတယ
်။လွှတ်တော်ဥက္ကဋ္ဌတယောက်အနေနဲ့ဟာသူ့လွှတ်တော်မှာသူ့ကိုယ်တိုင်သူ့လွတ်သွားနေပြီးတော့အစိုးရကိုတောင်းပေးတာတွေအစင်ခံတာကိုပဲသူရင်ဖတ်သိရင်တမရောက်တခါတည်းဒီမှုကိုရှင်းမှာဆိုပြီးအပူကောင်းမှုကောင်း9000ကျော်မှာဟလာကျွန်တော်တို့38မှုပဲပြီးတယ်43.68ရာခိုင်နှုန်းပဲရှင်းနိုင်တယ်အဲ့တော့ရှင်းနိုင်နေဆိုဒီမှုတွေကြံနေလွတ်တော်ကဆုံးဖြတ်ထားတဲ့အတိုင်းအစိုးရကအကောင့်တွေပုံမြင်ဒီလယ်သမားတွေကဘလို့မှတခြားလူတွေအားကိုးစရာအကြောင်းမရှိဘူးလယ်သမားဆိုတာငကိုတွေကအနာဂတ်ဖွဲ့စည်းကိုကြောက်ပြီးလားလယ်သမားတွေကသူတို့နဲ့ဖြီးတွေ့တယ်လွတ်တော်ကိုယ်စားလှယ်နဲ့တွေ့တယ်အချိန်ချင်းတွေ့ပြီးမှဒါလည်းကျွန်တော်တို့စီကိုရောက်လာတာဘလို့မှရှင်းမပေးလို့ဒါလည်းကျွန်တော်တို့စီရောက်လာတာ
စစ်တပ်နဲ့ဌာနဆိုင်ရာတွေစီးပွားရေးလုပ်နေတဲ့ကုမ္ပဏီတွေရဲ့နှစ်ပေါင်းများစွာလက်သိမ်းမှုတွေကိုခံရပြီးတဲ့နောက်လဲမဲ့ရမဲ့ဖြစ်နေရတဲ့သူတွေဟာထောင်ထဲချီရှိပြီးလက်ရှိမှာလည်းတရားစွဲဆိုခံနေရတာဖြစ်ကြောင်းဥရှင်မန်းရဲ့ပြောကြားချက်ဟာလက်ခံနိုင်စရာမရှိဘူးဆိုပြီးရန်ကုန်မြို့ကတရားလွှတ်တော်ရှင်နေဦးအောင်သိန်းကလည်းဆိုပါတယ
်ဒီလေသမားတွေဟာသူတို့လက်ရှိလုပ်နေတဲ့ဒီဘဝနေပြီးတော့လက်မဲ့ဘဝဖြစ်အောင်လုပ်တာကစစ်တပ်ကလုပ်နေတဲ့သဘောမျိုးကြီးအများဆုံးတွေ့ရတာပဲအဲ့တော့သူတို့ကလည်းလယ်ဦးမှုယူပြီးတော့လေးလေးခွန်နဲ့တရားစွဲတယ်အဲ့လိုလက်ရှိလုပ်နေတဲ့လူရဲ့မျိုးပေါ်မှာလက်မဲ့ဖြစ်နေတဲ့သူကလေးလေးခွန်နဲ့စွဲလို့ဘယ်တော့မှမရဘူးဆိုတာဥပဒေအခိုင်အမာရှိပြီးသားဒါပေမဲ့စစ်တပ်ကတကယ်လို့စွဲရဆိုရင်အရက်ပဲတရားရုံးတွေကလက်ခံပေးရတယ်စစ်တပ်ကအတင်းအဓမ္မလယ်လေးကိုဝင်ရောက်ပြီးတော့အဲ့ဒီဆက်ပြီးရွှေ့ပြီးလေလေးဖြည့်ပြီးအဲ့လိုမျိုးပြန်လည်တရားဆွဲတဲ့အခါကျတော့အရက်ဖက်တရားယူမှဆွဲလို့မရပြန်ဘူး။အဲ့ဘာဖြစ်လို့ဆက်တရားယူမှသွားဆွဲမလဲ။တရားခံကအရက်သားဖြစ်ရင်ရက်ဖက်ယူမှဆွဲမယ်။တရားခံဆက်သားဖြစ်ရင်ဆက်တရားယူမှသွားဆွဲ။အဲ့ဆက်တရားယူမှဘယ်မှာရှိလဲ။လယ်သမားတွေဘဝအင်မတန်မှ limit ဘဝရောက်တော့မယ်အခြေအနေမျိုး။နောက်တချို့နေရာတွေမှာထောင်နေချပြည့်တယ်။နှစ်လသုံးလ။ထောင်ချပြည့်တယ်။မိသားစုကဆက်လုပ်နေဆက်ထပ်ဖမ်းဆက်ဆောင်ကြဒီလိုနဲ့ပဲတန်နေရလေမှာပဲ
လေသမားရဲ့ဆောင်ရွက်နေသူဥဇော်ရန်ကတော့ AR တိုင်းအတွင်းမှာဆိုရင်အရင်စစ်အစိုးရလက်ထက်သူရရွှေမန်းတိုင်းမှုအဖြစ်တာဝန်ယူစဉ်ကာလမှာတင်းစီခံထားရတဲ့လေတွေအများပြားရှိနေကြောင်းလေသမားတွေကသူတို့လေတွေပြန်ပေးဖို့အတွက်အချိန်ချင်းတင်ပြတောင်းဆိုမှုတွေလုပ်ခဲ့ကြောင်းတွေကိုလည်းပြောပြပါဗျာ တို့လည်းမြေတွေပြန်ရဖို့ကြိုးစားနေကြသူတွေဟာပုံမှန်လေးလေးခွန်ပုံမှန်လေးနှစ်ခွန်စတဲ့အကျိုးဖြည့်ဆည်းမှုပိုင်နဲ့ကျူးလွန်မှုတွေနဲ့တရားစွဲဆိုထောင်ချခံရတဲ့အပြင်2012ခုနှစ်လေယာဉ်ဥပဒေကလည်းလက်ရှိ5နှစ်ဆက်တိုက်လည်လုပ်သူကသာလည်းပိုင်ခွင့်ရှိတယ်လို့ဆိုထားတဲ့အတွက်လည်းသိမ်းထားသူတွေကသာအကျိုးခံစားခွင့်ရှိနေကြောင်းလည်းသမားရေးလှုပ်ဆောင်နေသူတွေကထောက်ပြပါတယ်ရှင်
ထိုင်းချီဆိုင် VOA သတင်းထောက်မအေးအေးမှစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါနေ့ညပိုင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်အခုတော့ Christmas Day သတင်းတစ်ပုဒ်နဲ့သောရရှင်တွေကိုဖျော်ဖြေပေးခြင်းပါတယ်။ The Waitresses ဒီဆိုထားတဲ့ Christmas Wrapping ကိုနားခံစားနားဆင်ကြရအောင်ပါရှင်။ရှင်များအားလုံးနဲ့မြန်မာပြည်သူပြည်သားအားလုံးအတွက်ပျော်ရွှင်ဖွယ်ရာခရစ်စမတ်အခါသမယဖြစ်ကြပါစေရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ25 30နဲ့51တိုကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းတရက်လီလာအစီအစဉ်ကိုဆွေးနွေးချမှာဖြစ်ပါတယ်။အခုရင်းဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ကြရအောင်ပါရှင်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တာဖြစ်ပါတယ်။
ဒီကဲသတင်းပတ်တွင်အမေရိကန်နိုင်ငံကြီးမှ CIA ထောက်လှမ်းရေးအဖွဲ့ရဲ့ညှဉ်းပန်းစစ်ဆေးတဲ့နေတွေကြောင်းစီးရင်ခံတာကြောင့်အတော်လေးလှုပ်ခတ်ခဲ့ပါလေ။ဒါပေမဲ့လည်းဘ ਹੁ အစိုးရအတွက်သုံးစိတ်ကိုကွန်ဂရက်စ်လွှတ်တော်ကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်တဲ့အတွက်ဝါရှင်တန်နိုင်ငံကြီးမှစိတ်သက်သာရသွားပုံရကြပါလေ။တနည်းကြောကြာဗန်နာရေးအခြေတင်တိုက်ပွဲတွေပြီးဆုံးသွားချိန်မှာလွှတ်တော်အမတ်တွေကသမ္မတဘဲရက်ဥပမာအစိုးရအတွက်ဒေါ်လာသန်းပေါင်းတသန်းတသိန်းသုံးဆဲဖို့အတည်ပြုလိုက်တာပါ။အခုဒီပြလိုက်တဲ့ဆိုရ3စိတ်မှာစစ်စင်ရေး3စိတ်နဲ့ဤဘိုလာယောဂတက်ဖြည့်ရေးဘီလန်နဲ့ချီ3ဆွဲမဲ့3စိတ်ပါဝင်ကျမရေးရဦးစားပေးကိစ္စတွေတန်တမာရေးစိုက်ပျိုးရေးနဲ့ကုသရန်ဝေရေးစတဲ့ပဲပေါင်းစုံအတွက်3စိတ်ဒီပါဝင်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ပါတီတစ်ခုအကြားအဆိုရ3စိတ်သဘောတူညီချက်မရခဲ့တာကြောင့်အဆိုရလုပ်ငန်းတွေ16ရက်ကြာရပ်ဆိုင်ခဲ့ရပါတယ်အော်လတော်ဥက္ကဋ္ဌဂျွန်မိန်နာကဒီလိုထပ်မဖြစ်အောင်အခုလိုသတိပေးပြောဆိုပါတယ
် Listen if we don't get finished today
နောက်မှကျွန်တော်တို့ဒီကိစ္စဒီနေ့ပြီးအောင်မလုပ်နိုင်ရင်တော့ Christmas ရက်အထိဒီမှာကြာသွားပါလိမ့်မယ
် Republican လွှမ်းမိုးတဲ့အောက်လွှတ်တော်က73မဲအသာနဲ့ကြာသပတင်းဒီမှာအစိုးရ3စိတ်ကိုအတည်ပြုမဲခွဲဆုံးဖြတ်ခဲ့တာပါအောက်လွှတ်တော်ကအတည်ပြုပြီးဥပဒေချမ်းကိုထက်လွှတ်တော်ကိုပို့ခဲ့ပါတယ်ဒီဥပဒေချမ်းထဲမှာပါတဲ့ချက်တွေက City Group လို့အဓိကငွေချင်းငားတဲ့ဘဏ်ကြီးတွေနဲ့ဆက်ဆံတဲ့အခါမှာကန့်သက်ချက်တွေလိုအပ်သလောက်မပါဘဲအားထဲချက်တွေရှိနေတဲ့ဆိုပြီးဒီမိုကရက်အမတ်တချို့ကဝေဖန်ပါတယ်ဒီလိုအားထဲချက်တွေရှိနေတဲ့အတွက်2008ခုနှစ်ကလိုဗန်နာရေးချက်တွေထပ်ပြီးကြုံရနိုင်တယ်လို့အထက်လွှတ်တော်အမတ်အဲလစ်ဘတ်ဝါရန်ကပြောဆိုသွားတာပ
ါ Washington already works really well
Washington နေနဲ့ဘီလီယံနာတတိယကြီးတွေကော်ပိုရေးရှင်းကြီးတွေရှင်းနေတွေနဲ့လော်ဘီလုပ်တဲ့သူတွေအကျိုးအတွေ့အကောင်းဆုံးဆောင်ရွက်ပြီးပါပြီဒါပေမဲ့ဝင်ငွေနဲ့ထက်ငွေများအောင်ရုန်းကန်နေရတဲ့မိသားစုတွေရဲ့အခွင့်အရေးတွေကိုပြီးခဲ့တဲ့6နှစ်ကလို City Bank လို့ဘဏ်ကြီးတွေကိုဝင်ကယ်ဖို့တင်းယူဖို့သုံးအောင်မလားကျမတို့ဟာအဲ့ဒီရုန်းကန်နေရတဲ့မိသားစုတွေအကျိုးအတွက်ဆောင်ရွက်ဖို့ဒီနေရာကိုရောက်လာခဲ့တာပ
ါဒေတော့တွင် Republican တော်တော်များများကတော့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့တန်းနဲ့ချီတဲ့မတမ်းမရမယ့်လူသမားတွေကိုနေရက်ပြန်မပို့အောင်ဟန်တားလိုက်တဲ့သမ္မတဥပမာရဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာအမိန့်ကိုဝေဖန်ပြောဆိုနေပါတယ်။သမ္မတဥပမာရဲ့အမိန့်နဲ့ပတ်သက်လို့ကန့်ကွက်တာတွေကိုညှိနှိုင်းတဲ့အနေနဲ့ပြည်ပလူဝေမှုကြီးကြပ်ရေးဆိုင်ရာငွေကြေးထောက်ပံ့မှုတွေကိုဖေဖော်ဝါရီလအထိပဲအသုံးစိတ်ပေးရထားတာပါ။ဒါကြောင့်လဲရှင်းနစ်ဆန် Republican ဘက်ကလွတ်တော်နေရစလုံးကိုလွှမ်းမိုးတဲ့အချိန်မှာအသုံးစိတ်စီမံခွင့်ကိုသုံးပြီးဒီကိစ္စအပေါ်မှာကန့်ကွက်တာတွေပိုတိုလာနိုင်ပါတယ်။ Republican ထက်လွတ်တော်အမတ် Jeff Sessions ကတော့သမ္မတရဲ့အမိန့်နဲ့ပတ်သက်ပြီးအခုလိုဝေဖန်ပြောဆိုသွားပါတယ်။
We must consider the economic fallout from the president's unconstitutional executive
mandate. တမန်ရဲ့ပုံစံနဲ့မညီတဲ့လူငင်းချမ်းသာခွင့်အမိန့်ညောင်းစီးပွားရေးအရထိခိုက်မှုတွေကိုကျွန်တော်စဉ်းစားဖို့လိုပါတယ်။ဒါကဥပဒေအရရောအမေရိကန်ပြည်သူတွေရဲ့ဆန္ဒကိုပါဆန့်ကျင်ချိုးဖောက်ခဲ့တာပါ။တရားမဝင်ရောက်လာတဲ့လူ၅သန်းကိုအလို့လွတ်ခွင့်ပါမစ်တွေထုတ်ပေးဖို့တမန်ကသဘောတူခဲ့တယ်။ဒီတော့တရားမဝင်အလို့သမားတွေကအမေရိကန်တွေနဲ့ရှင်ပြိုင်ပြီးတော့အလို့လွတ်ခွင့်ရသွားပါလိမ့်မယ်
။ဒီလိုကွဲလွဲချက်တွေရှိနေတဲ့ဂျာကပဲလွှတ်တော်နေရာမှာရှိတဲ့ပါတီနေရာစလုံးကအကြီးတန်းခေါင်းဆောင်တွေရဲ့ညှိနှိုင်းမှုအရအစိုးရ3စိတ်ဥပဒေချမ်းကိုအတည်ပြုခဲ့တာပါဒီဥပဒေချမ်းပေါ်နှစ်ဖက်စလုံးမှာသဘောမတူတာတွေကတော့ရှိနေသေးပါပဲဘာဖြစ်ဖြစ်ဥပဒေချမ်းကိုအတည်ပြုလိုက်တဲ့အတွက်အစိုးရလုပ်ငန်းတွေကတော့ဆက်ပြီးတော့လေပတ်သွားနိုင်ပါပြီဆိုပြီးဒီမိုကရက်ထက်လွှတ်တော်အမတ်ဗန်ကာဒင်ကပြောဆိုပါတယ်စနေနေ့ညကပဲထက်လွှတ်တော်ကအစိုးရ3စိတ်ဥပဒေချမ်းကိုထောက်ခံမဲ56မဲကန့်ကွက်မဲ40နဲ့အတည်ပြုလိုက်ပါတယ်အမေရိကန်ကွန်ဂရက်စ်လွှတ်တော်အနေနဲ့2014ခုနှစ်အတွင်း အဓိကကိစ္စရည်ကြီးတစ်ခုကိုနှစ်မကုန်ခင်မှာပြည်စည်းအောင်ဆောင်ရွက်လိုက်တာပါရှင်းနေစံလွတ်တော်ပြန်စားတဲ့အချိန်မှာဒီရက်ပုံပြီးအချိန်မီစနစ်ကျတဲ့ဗန္ဓာငွေကြီးဆိုင်ရာလုပ်ငန်းစဉ်တွေကိုချမှတ်ဆောင်ရွက်မယ်ဆိုပြီးတော့လေ Republican Party ဝင်တွေဘက်ကကတိပေးပြောဆိုနေကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကဏ္ဍဖြစ်ပါရဲ့ရှင်အခုကတော့ကိုစော်ဝင်းလိုက်စီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်မယ်အင်ကာနေညာကျန်တိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးချရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အဓိကအဖြစ်တော့တံပိုးနဲ့အင်အားစီမံကိန်းတွေနဲ့ဆိုင်တဲ့ကိစ္စပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအင်ဈေးတွေကအဆမတန်ကြီးလွန်နေတဲ့အတွက်အိမ်ပိုင်တဲ့သူအချို့စားဟာလူဦးရေနဲ့မမျှတအောင်နေပါနေပါတယ်။အထူးသဖြင့်ကတော့မြို့ပြတွေမှာနေကြတဲ့အောက်ခြေဝန်ထမ်းတွေလက်လုပ်လက်စားတွေနဲ့စည်စားလူတန်းစားတွေကြားမှာကွာဟမှုကတော်တော်ကိုကြီးထွားနေပါတယ်။သက်ဆိုင်ရာအာဏာပိုင်တွေကစနစ်တကျနဲ့တံပိုးနဲ့အင်အားလိုမျိုးအရေးကြဆက်လို့ရတဲ့အင်အားစီမံကိန်းတွေကိုစောက်ပေးရင်အဆင်ပြေနိုင်မလားမြို့ပြတွေကအင်အားပြဿနာတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီကနေ့ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေကတော့ဒေါက်တာကျော်လတ်မြို့ပြစီမံကိန်းပညာရှင်ဖြစ်ပါတယ်သူကတော့ရန်ကုန်မြို့တော်စီမံတာရေးကော်မတီမှာအကြံပေးအဖြစ်နဲ့ဆောင်ရွက်နေပါတယ်နောက်ပြီးတော့ကျွန်တော်တို့ဦးဝင်းချိုဆိုလို့ရှိရင်မကြခင်ကျင်းပတော့မဲ့ဒီရန်ကုန်မြို့တော် municipal ရွက်ောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနဲ့ဖြစ်ပါတယ်နောက်ကျွန်တော်တို့ဒီတလတော့အမဥခိုင်မောင်ယူကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ခင်ဗျာဆိုတော့ပထမဆုံးကျွန်တော်လေလိုက်မော်ကိုဒေါက်တာကျော်လတ်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဆရာကြပါလား
ဟုတ်ကဲ့ကြပါတယ
်ဟုတ်ကဲ့ဆရာကြီးဆိုတော့ဒီတံပိုးနဲ့အင်ယာဆိုတာမျိုးဟာဒီမြန်မာနိုင်ငံလိုနိုင်ငံမျိုးမှာဒီဘာကြောင့်အဆင်မပြေဘူးဖြစ်နေသေးတာလဲဆရာအထူးသဖြင့်ကျွန်တော်ဆိုလိုချင်တာတော့မြို့ပြတွေကိုဆိုလိုတာဖြစ်ပါတယ်မြန်မာပြည်ဟာဆိုလို့ရှိရင်ဂျပန်လိုမျိုးစင်ကာပူလိုမျိုးမြေနေရာမလောက်ငှတဲ့တိုင်းပြည်လည်းမဟုတ်ဘူးမြေနေရာတွေလည်းအများကြီးရှိပါရဲ့နဲ့အိမ်ယာပြဿနာကဘာကြောင့်ဒီလောက်အခက်အခဲဖြစ်နေရတာလဲအိမ်ဈေးတွေကဘာကြောင့်အဆမတန်ကြီးနေရတာပါလဲဆရာ
ဟုတ်ကဲ့ပထမဦးဆုံးကျွန်တော်တို့အိမ်ယာနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဟိုအရင်တုန်းကဘာလုပ်ခဲ့သလဲဆိုတာကိုပြီးတော့အခုလက်ရှိဘာလုပ်ဖို့လို့ရင်သိမလဲနဲ့လို့ဖို့ကြံစည်နေလဲဆိုတော့မျိုးခွဲပြီးတော့ပြောပါမယ်ပထမဦးဆုံးကဟိုရှေးတုန်းကတော့ကျွန်တော်တို့ရှေးတုန်းက1988ပေါ့လေအဲတုန်းကတော့တော်တော်များများအဲ့လိုကျူးကျော်ရက်ွက်လို့ခေါ်တဲ့စင်ရသားတော်တော်များများအိမ်ယာမဲ့တော်တော်များများကိုကျွန်တော်မျိုးပြင်ဒီမှာကွက်သေးသေးလေးတွေပေါ့လေကျွန်တော် 20x60 လို့ခေါ်တဲ့မျိုးကွက်ကလေးတွေကိုရိုက်ပြီးတော့သူတို့ကိုနေရာချလိုက်ပါတယ်ချလိုက်ပြီးတော့သူတို့ကလည်းသူတို့အိမ်ထောက်ပြီးနေကြပါတယ်ဆိုတော့အဲ့ဒီရဲ့အကျိုးအပြစ်ကပါရှိလဲဆိုတော့ကျောင်းမျိုးကြီးကဒီပေါင်း20လောက်အတွင်းမှာ30လောက်ကြီးတော့ပါတယ်အရင်တော့ကျွန်တော်တို့ရန်ကုန်မျိုးကြီးကလူရမ်းမိုင်80ကနေအခုလူရမ်းမိုင်300ကျော်ဖြစ်သွားပါတယ်ဆိုတော့အဲ့ဒီဟာအပြင်အဲ့ဒီလိုလူတွေကမျိုးပြင်လေးမှာတဲလေးတွေထောက်ပြီးနေကြတော့လေပြဿနာကအဲ့ဒီလူတွေမှာကျေမီးလောင်ကြမယ်ဆိုလဲသူတို့ပဲခံကြရတယ်နောက်တစ်ခါအဲ့ဒီမှာရေကြီးတယ်နောက်ကအဲ့လိုလျှက်စစ်ဆိုလဲသူတို့ကောင်းအောင်မရကြဘူးရေလည်းကောင်းအောင်မရကြဘူးဆိုတော့အဓိကတော့ကျွန်တော်တို့ urban sprawl လို့ခေါ်တဲ့မြို့ကြီးတွေပြန့်ထွက်လာတဲ့ကိစ္စကမတော်ဘူးမသင့်လျော်ဘူးဆိုပြီးတော့ရေရှည်အားဖြင့်ထိမ့်သိမ်းလို့လည်းခက်တယ်ဆိုပြီးတော့တနည်းတစ်ပုံစဉ်းစားဖို့ဆိုတာဖြစ်လာပါတယ်ဖြစ်လာတော့အခုကျွန်တော်တို့ကတော့ကျန်တာကတော့အဲ့လို low cost housing လို့စကားပေါ့ဒီတန်ဖိုးမဲဆိုတဲ့စကားကိုမသုံးတော့ဘဲနဲ့ affordable housing ဆိုပြီးတော့ခေါ်ပါတယ်အဲ့တော့အခုရန်ကုန်မြို့ရဲ့ကျွန်တော်တို့မှာလေ့လာထားတဲ့ data တွေရှိပါတယ်ဟိုလူတွေဝင်ငွေကိုကြည့်လိုက်တဲ့ခါကျတော့အကျန်းဖြင့်ဒီနှစ်သိန်းအထက်ပေါ့လေတလကိုနှစ်သိန်းထက်လောက်ရှိတဲ့မိသားစုတွေနဲ့တလကို10သိန်းလောက်ဝင်ရှိတဲ့မိသားစုတွေကိုကျွန်တော်တို့ဒီလူတွေကတော့ဖြင့်အိမ်ယာနဲ့ပတ်သက်ပြီးတော့ကူညီနိုင်တယ်ကူညီသင့်တယ်လို့ယူဆပါတယ်အဲဒါကြောင့်မို့အဲ့ဒီလူတွေရခိုင်နှုန်းကျန်းဖြင့်ရခိုင်မြို့မှာ80ရခိုင်နှုန်းလောက်ရှိပါတယ်ပြီးတော့တလောက်ဝင်ငွေနှသိန်းနဲ့အောက်ကြတဲ့နောက်ကြတဲ့အဲမိသားစုကြီးကြတော့သူတို့ကိုကူညီဖို့အင်မတန်ခက်ပါတယ်သူတို့ကိုသွားပြီးတော့မြေပေးမယ်အိမ်ပေးမယ်ဆိုလဲသူတို့အများကြီးတော့ရောင်းထွက်သွားတာများပါတယ်ဆိုတော့အခုကျွန်တော်တို့လုပ်နေကြတာကတော့အိမ်တိုက်တိုက်ခန်းပေါ့လေအဲ့ဒါလေးတွေကိုဆောက်ပြီးတော့အဲသူတို့ကိုမဲထောက်ပြီးတော့အခုတော့စီပင်ငါကိုအိုးအိမ်ငါကိုတော်များများလေးလုပ်နေကြပါတယ်ဆိုတော့လက်ရှိအခြေအနေအချင်းကတော့အဲ့ဒီသူတို့ဝင်ရဆောက်တဲ့တက္ကသိုလ်ကြီးခပ်သေးသေးဆိုလို့ရှိရင်တော့တိန့်တရားကြိုကြိုပတ်ဝန်းကျင်လောက်နဲ့ရကြပြီးတော့အဲစီပင်ကတော့လေတိန့်100 300ပတ်ဝန်းကျင်လောက်ဒီနဲ့ပြန်ပြီးတော့နေရာချထားပေးနေတာစီစဉ်တော့လုပ်ရပါတယ်
ဟုတ်ကဲ့အဲ့ဒါတကယ်လက်တွေ့အကောင့်တွေဖော်နေပြီလားဆရာလူတွေနေနေကြပြီလားအဲ့ဒီဇင်းနှုံးနဲ့အဲ့လူတွေအိမ်ပေါ်မှာတက်နေကြပြီလား
အဲတော်တော်များများနေနေကြပါပြီစီပင်ကတော့အချမ်းအဖြစ်လုပ်နေတာအဲလက်ထဲမှာ3000လောက်တော့လုပ်နေတော့မှဥိင်ကတော့တောင်းနဲ့ချီပြီးတော့2000လောက်ထင်တယ်ဥိင်ကတော့လုပ်နေတာလေးရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ကျွန်တော်တို့ပြီးတော့မှတကြောပြန်ပြီးတော့ဆွေးနွေးကြသေးတာပေါ့အခုလောလောဆယ်တော့ကျွန်တော်လိုင်းလိုက်ပေါ့ကိုဥခိုင်မောင်ကြီးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာပြည်သူလွတ်တော်အမတ်ဥခိုင်မောင်ကြီးရှိပါလားခင်ဗျာဟုတ်ကဲ့ဥခိုင်မောင်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပြီခင်ဗျာ
အော်ဟုတ်ကဲ့ဆရာဆိုတော့ဆရာဆောစောကဟိုတော်တာကျော်လက်ဆွေးနွေးသွားတာဆရာကြားလိုက်လာတော့မသိပါဘူးဖုန်းလိုင်းကလည်းတိတ်မကောင်းတော့ကျွန်တော်တို့အာအဓိကဟုတ်ကဲ့အဓိကဆွေးနွေးနေတာတော့ဆရာရဲ့ဟိုဆရာကတော့ဟိုဒေါက်တာကျော်လက်ကတော့ဒီအရင်ဟိုအခုကျွန်တော်တို့ဆွေးနွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအရင်ခေတ်ကရှိခဲ့တဲ့အရင်ခေတ်ဆိုတာဒီအစိုးရအသစ်မတက်ခင်မှာရှိခဲ့တဲ့အိမ်နေရဲ့အခြေအနေနဲ့အခုလက်ရှိဘာတွေလှုပ်ဆောင်နေသလဲပေါ့ဒီအိမ်အထူးသဖြင့်တော့ဒီအိမ်ယာစည်းတွေကြီးနေတာတံမိုးနဲ့အိမ်ယာတွေစီမံကိန်းတွေလုပ်နေတဲ့အခြေအနေတွေကိုဒေါက်တာကျော်လက်ကပြောပြသွားတာဖြစ်ပါတယ်ဆရာခမောင်ကြီးရောဆရာကိုစားပြုတဲ့နေမြေမှာဟိုပေါ့မဲဆန္ဒနေမြေမှာဘလို့အခြေအနေတွေရှိသလဲဆရာကိုယ်တိုင်လည်းဒီလက်သမားအရေးမြေယာကိစ္စတွေမှာဝင်ပြီးတော့ဟိုတက်တက်ကြွကြွပါဝင်နေတယ်လို့ကျွန်တော်နားလည်ထားပါတယ်ဆိုတော့ဆရာလည်းဝင်ဆွေးနွေးပါအောင်
ဟုတ်ကဲ့ဗျာအဓိကတော့ကျွန်တော်တို့ဒီအခက်ခဲပြီးတော့ကြွကြွတက်တာအရင်ကတော့ဒီလေဆက်သပြီးတော့ဆွေးနွေးပါတယ်ဗျာဒီကျွန်တော်တို့အဲ့ဒီ
ဟုတ်ကဲ့ဆရာခိုင်မောင်ကြီးရေကျွန်တော်တို့ဖုန်းလိုင်းကတော်တော်လေးမကြည့်ဘူးဖြစ်နေပါတယ်ဆိုတော့ဆရာကိုကျွန်တော်တို့ပြန်ခေါ်ပါမယ်အခုကျွန်တော်လောလောဆယ်တော့ဥဝင်းချိုကိုလေလိုက်မော်ဖိတ်ခေါ်ခြင်းပါခင်ဗျာဥဝင်းချိုကမကြခင်ချင်းပါတော့မယ်ဒီ municipal ရွက်ောက်ပွဲမှာရန်ကုန် municipal ရွက်ောက်ပွဲမှာဝင်ရောက်ရှင်ပြန်မှုအတွက်ပြင်ဆင်နေတဲ့ကိုယ်စားလှယ်လောင်းလေးဖြစ်ပါတယ်ဥဝင်းချိုရှိပါလားခင်ဗျာ
အရှိပါလားခင်ဗျာ
ဟုတ်ကဲ့ဥဝင်းချိုဆွေးနွေးပါအောင်ဥဝင်းချိုလည်းဆရာဒေါက်တာကျော်လက်ဆွေးနွေးသွားတာကြားမှာပေါ့ဆိုတော့ဦးချိုကိုယ်တိုင်ကလည်းဒီကိစ္စတွေမှာထက်ထက်ဝင်ဝင်ပါပြီးတော့လှုပ်ရှားနေတဲ့သူတူလေးဖြစ်တယ်ဆိုရင်မမဘူးပေါ့လေဆိုတော့ဆွေးနွေးပါအောင
်ဟုတ်ပထမဆုံးဆွေးနွေးကြင်တာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ညီစည်းဟာအစမတန်ကြီးမားနေတယ်လို့အလုံးကလည်းပြောတယ်အဲ့ဒီအစမတန်ကြီးမားနေတာဘာကြောင့်လဲဆိုတဲ့အကြောင်းအရာကိုကျွန်တော်ရှိကဆရာများပြောမသွားတော့ကျွန်တော်မြင်တာလေးနည်းနည်းပြောကြည့်ကြပါလေအဲ့ဒါကတော့လက်ရှိမျိုးရီကိုပိုင်ဆိုင်ထားတဲ့သူတွေဟာလုံပိုင်ဝင်နေကြအလကားနည်းနည်းရထားတဲ့သူတွေဖြစ်ပါတယ်အဲ့ဒီမျိုးရီကိုဝယ်ကျင်တဲ့သူတွေကကြတော့ဝင်ငွေရပေါ့ရလမ်းမပြနိုင်တဲ့ငွေတွေနဲ့ဝယ်ကျင်တာဆိုရင်ဒီမျိုးရီဈေးကျတယ်ဟာအကြောင်းမရှိပါဘူးအဲ့ဒါဟာမြေကြီးကြီးနေရခြင်းရဲ့အဓိကအချက်လို့ကျွန်တော်မြင်ပါတယ်ဆိုလိုတာကတော့ဘယ်ချိန်ကျရင်မြေကြီးကြီးမလဲရောင်းစရာမလိုတဲ့လူတွေရဲ့လက်ထဲမှာရှိနေရင်မြေကြီးကြီးတယ်သူတို့ကအမှန်တကယ်ပေါက်ပြီးတရားပဲတန်ရင်900ရမှရောင်းမယ်ဒီမြေတွေဟာအစာမကျွေးရဘူးရေမတက်ရဘူးဆိုပြီးဒီတိုင်းဖြစ်ထားရတယ်အဲ့ဒီဖြစ်ထားတဲ့မြေတွေကိုကျန်လေသိသိနိုင်ခွင့်မရှိတဲ့အခွင့်အာဏာတွေကိုလည်းပိုင်ဆိုင်ထားတယ်ဆိုရင်ဒီမျိုးတွေကအမှန်တကယ်အဆုံးလိုတဲ့သူတွေလက်ထဲမရောက်တဲ့အတွက်မျိုးလေးတွေကြီးနေတယ်လို့ပထမဆုံးအဲ့မျိုးလေးကြီးရခြင်းအကြောင်းအရာကိုကျွန်တော်မြင်ပါတယ်ဒုတိယချက်ကတော့အဲ့ဒီမျိုးလေးကြီးရဖို့ဘယ်လိုနည်းနဲ့ရော့ကြအောင်လုပ်မလဲအစပြီးပေးထားတဲ့ title မှာပါပါတယ်ကျွန်တော်တို့အကြီးကျငွေပေးချေနိုင်တဲ့တံပိုးနဲ့အိမ်ယာစီမံကိန်းလေးတွေများလုပ်ဆောင်လို့ဖြစ်ပါမလားဘလို့လားတော့တလောကပဲရန်ကုန်မြို့တော်စီရင်သာရေးကော်မတီကနေရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုတင်ပြတယ်ကြီးတဲ့နိုင်တစ်ဖက်ကမှမြမစေတနာမြို့သစ်စီမံကိန်းဆိုပြီးဆောက်လုပ်ဖို့အဲ့ဒီတင်ပြတဲ့အကြောင်းအရာကိုကျွန်တော်တို့မြို့တော်ဝန်ကြီးကနေလက်ကမ်းစာမရှိရွှေတိုင်းနယ်လို့လည်းကျွန်တော်ထပ်မံကြရတယ်အားကြောင့်လည်းဆိုတော့ကျွန်တော်ကခေါင်းထဲမှာမလို့ရရောဆိုတော့အဲ့လိုမျိုးမြို့ပစ်ဒီမှာအရေးကြငွေပေးချေနိုင်တဲ့တံပိုးနဲ့အင်ယာစီမံကိန်းလေးတွေလုပ်ပြီးပြီမှာလေကျွန်တော်နည်းနည်းရှင်းအောင်နှစ်ခုပြန်ခွဲပြောပါမယ်
ဟ
ဓမ္မတစ်ချက်ကဓမ္မစေတနာမျိုးစေစီမံရေးဆိုပြီးတော့ကြီးမြနိုင်ဘက်ချမ်းမှာလှုပ်ဆောင်တယ်ဆိုတဲ့အိမ်ယာစီမံကိန်းအဲ့ဒီအိမ်ယာစီမံကိန်းဟာတွင်လင်းမြင်သာမှုမရှိဘူးတာဝန်ခံမှုတာဝန်ယူမှုမရှိဘူးဆိုရင်စီမံကိန်းကိုမကန့်ကွက်ပါဘူးစီမံကိန်းလုပ်တဲ့လုပ်ထုံးလုပ်ကြီးတွေကိုကန့်ကွက်ပါတယ်ကျွန်တော်တို့ရန်ကုန်မြို့တော်မှာအမှန်တကယ်ကိုနေထိုင်နိုင်လောက်တဲ့အိမ်ကမ်းအရေအတွက်ဟာလူဦးရေထက်လူဦးရေနဲ့နှိုင်းရှင်ရင်အရန်ကိုနေပါလုံးနေတာလဲအမှန်ပါပဲအဲ့ဒီနေရာမှာကျူးကျော်တွေဖြစ်တယ်လို့ခိတ္တသကောင်ရင်းနဲ့နေထိုင်တယ်လို့ဆိုတဲ့အကြောင်းအရာတွေကိုကျွန်တော်အပိုင်းကတော့မေ့ထားခြင်းပါပဲဘာကြောင့်လဲဆိုတော့သူတို့ဟာရန်ကုန်မြို့တော်ကိုလာရောက်သူတို့ရဲ့အလုပ်ကံရံခွင့်လန်းနေတဲ့အတွက်လာရောက်နေထိုင်ရင်လူတွေဖြစ်တယ်ဆိုတဲ့မြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတဲ့အကြောင်းအရာကြောင့်သူတို့ဟာအဲရွှေ့ပြောင်းနေထိုင်ခွင့်ရှိတယ်လို့လည်းကျွန်တော်ကသတ်မှတ်ထားလို့ပါအဲဒါဒီပြဿနာတွေနဲ့ပတ်သက်ပြီးတော့ညီသေးရော့ကြပါအောင်မလုပ်နိုင်ဘူးလားကျွန်တော်အမြင်တော့လုပ်နိုင်တော့ပါတယ်အဲ့ဒါကပါလဲဆိုတော့တရှိမှာပဲနိုင်ငံတော်ညီဦးပြည်ပြမှုတည်ဆောက်ရေးအဖွဲ့လက်ထက်အချိန်လုံးကပေါ်ထုတ်ထားခဲ့တယ
်ဦးဝင်းကျော်နည်းနည်းလေးခြုံပေးပါဟုတ်ကဲ
့ဟုတ်ကဲ့ပါပေါ်ထုတ်ထားတဲ့မြို့သစ်တွေရှိပါတယ်လိုင်းသာယာရှိပြီးသားဒလသိကြီးခဏောင်းတို့ဟိုတောင်တကုံဒကုံလေးမြို့နယ်ရွှေပေါက်ကံဝေးပါကြီးအဲ့ဒါလိုမြို့သစ်တွေမှာစင်းရသားတွေအတွက်လို့မဟုတ်အခြေခံလူသားတွေအတွက်အရေးကြငွေပေးချေနိုင်တဲ့အိမ်ယာစီမံကိန်းတွေပေါ်ထုတ်ပေးနေကြပါလေအဲ့ဒါဆိုရင်အဲ့ဒီနေရာတွေကိုအခြေခံလူသားတွေများပြောင်းရွှေ့သွားပြီဆိုရင်မြို့လယ်မှာအဲကျက်တဲနေတဲ့ population ကိုလည်းသိသိသားကိုလည်းချော့ချပေးနိုင်မှာဖြစ်တယ်လို့ဒီသေးတာလေရော့ကြပါမယ်လို့ထင်ပါတယ်
အဲ့ဒါ
လက်ရှိအချိန်ထိကျွန်တော်စဉ်းစားလို့ရတဲ့ပထမဆုံးချက်ပ
ါတ
ခြားလူတွေဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အခုဥခိုင်မောင်ကြီးလေလိုက်မပြန်ရောက်ပြီလို့ကြားပါတယ်ခင်ဗျာဥခိုင်မောင်ကြီးကြားပါလားခင်ဗျာဟုတ်ကဲ
့ကြားပါတယ်
ဆရာကြီး sorry ပါဖုန်းလိုင်းကလည်းတိတ်မကောင်းတော့ဆရာဝင်ဆွေးနွေးပါအောင်ဆရာဆွေးလက်စောစောကိစ္စလေးကိုပဲထပ်ပြီးပြန်ပြီးတော့ဆွေးနွေးပေးပါအောင
်ဟုတ်ကဲ့ပါဗျာဒီကတော့ဟိုညောင်မှာစစ်တော်ကြီးများပြလာတာရေနောက်ပြီးတော့ဒီကျူကျော်ရည်ပြဿနာကိုအစိုးရအတိအကျကြာကြာမဖြေရှင်းနိုင်တဲ့ကိစ္စတွေအဓိကဟိုကျူကျော်တွေရဲ့တကယ်ဟိုဆိုးဆိုးကြည့်လိုက်ရင်သူတို့ကဒေတာမှာအလုတ်ကန်ခွင်းလန်းနဲလို့မြို့ပြတွေကိုမိခိုပြီးလာရောက်ကြရတာဖြစ်တယ်ပေါ့ဒါပေမဲ့ဒီလိုမျိုးကြောက်လာတဲ့သူတွေကိုစနစ်တကျဟိုစီရင်ကောက်ယူခြင်းကြီးကြတဲ့အခြေမျိုးထုတ်ခြင်းမျိုးမလုပ်နိုင်ဘူးပြန်နောက်တစ်ခုအချင်းချင်းအလီလီလေသိန်းနေသိန်းကိစ္စတွေကဒါတွေကဘယ်လိုမှမူရင်းပိုင်ရှင်လက်သမားလက်ထဲဟိုမြေပိုင်ရှင်လက်ထဲမြောက်လက်သမားအဲ့ဒီလက်သမားတွေကအလုတ်လက်မဲ့ဘဝနဲ့မျိုးပြတွေကိုရောက်လာကြတယ်အခုလိုင်းသားရမှာကျူးကျော်ပေါင်းအခု4000လောက်ကနေအခု1000နီးပါးလောက်ဖြစ်သွားပြီအဲ့ဒီအခြေအနေမျိုးကမနေ့ကပဲ1000လောက်ဖြစ်လာတယ်ဒါဟာဘာကြောင့်လဲဆိုရင်ဒီကျူးကျော်တွေကိုဘယ်လိုပုံစံနဲ့စီမံခန့်ခွဲမယ်ဆိုတဲ့စီမံခန့်ခွဲမှုအပိုင်းကိုလုံးဝထင်မစင်းစားနိုင်တာပါပြီးတော့အခုတမိုးနဲ့အင်ယာဆောက်ယူနေဒီတက်တာမပြေလည်နိုင်ပါဘူးတမိုးနဲ့အင်ယာဆောက်တယ်ဆောက်တယ်ဆိုတာဘယ်တော့ပဲဆောက်နိုင်တယ်လေအခုတောင်းကနန်းလောက်ဆောက်မယ်ဆိုတာတောင်းကနန်းဆိုလူ1000စာဒီတောင်းဆို1000စာတော့ရမယ်အဲ့1000စာမြို့ပြမှာနေတဲ့လက်ရှိပြင်ဆင်စားတွေနဲ့ဝန်ထမ်းတွေကိုပေးရင်တောင်မှအဲ့ဒါမလောက်နိုင်သေးပါဘူးအဲ့တော့မြို့တိုင်းဒေတာတွေမှာဖွင့်ချိုးဖို့အတွက်ဒီတမိုးနဲ့အင်ယာဆိုရန်ကုန်တမြို့နဲ့ရန်ကုန်တိုင်းတစ်ခုတည်းမဟုတ်ဘူးတခြားတိုင်းဒေတာကြီးပြည်နယ်တွေမှာအကုန်လုံးကိုအထူးညီစွာလုပ်နိုင်အောင်စဉ်းစားရမှာဖြစ်ပါတယ်။ဒါကျွန်တော်တလောက်ပဲဟိုအစမ်းမြောက်ပဲဆွေးနွေးကြလို့လိုပါတယ်အချိန်ရပေါ့
။ဟုတ်ကဲ့
။အဲ့ဒီလူဆက်ကြည့်ပါ
။ဟုတ်ကဲ့ဆရာ။ဆိုတော့ဆောစောဆရာပြောသွားတဲ့အထက်မှာပါသွားသလိုပါပဲ။လိုင်းတရာဆိုလို့ကျွန်တော်တို့ဒီကနေ့လိုင်းတရာမှာဖြစ်နေတဲ့ကိစ္စကိုလည်းဆရာတို့ကြားမိမှာပေါ့။ဟိုကျူကျော်ရောက်ွက်လိုင်းတရာဒီတကုံအေယာအဝေးပြေးကွင်းအနည်းကဒီဟိုမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကျူကျော်ရောက်ွက်တခုရုတ်တရက်ပေါ်လာတယ်ဒါကျွန်တော်တို့ကြားတာပေါ့နော်ကျွန်တော်တို့အတီးပြုတ်လို့တော့မရသေးဘူးပေါ့ရုတ်တရက်ပေါ်လာတယ်အဲ့ဒီမှာမှတခါအဲ့ဒီကျူကျော်ရောက်ွက်ကိုအဲ့မြေကိုပိုင်တဲ့ကုမ္ပဏီကလာပြီးတော့အဲ့ဒီကလူတွေမောင်းထုတ်တယ်နှစ်ဖက်အခင်းဟိုပေါ့ရကြပုတ်ကြဟိုပေါ့အကြမ်းဖက်နေဖြစ်ကြပြီးတော့အခုလူသေးတယ်ပါညာဆိုတဲ့အဆင့်ထိကျွန်တော်တို့ကြားရတယ်ဆိုတော့အဲ့ရမျိုးတွေဖြစ်တာဟာလဲဒါရှင်းရှင်းပြောရရင်တော့ကျူကျော်ရောက်ွက်တွေပေါ်တယ်ဆိုတာလဲဒီအင်ယာရဲ့အဓိကပြဿနာပေါ့နော်ဆိုတော့ကျွန်တော်တို့စောစောဟိုဆရာခိုင်မောင်ကြီးပြောသလိုပါပဲဒီနယ်တွေမှာဖွံ့ဖြိုးအောင်လုပ်ပေးတယ်ဆိုရင်လဲရန်ကုန်လူမျိုးကြီးတွေမန္တလေးလူမျိုးကြီးတွေကိုရွှေ့ပြ ောင်းလာတဲ့လူဦးရေနည်းသွားမှာပေါ့ဆိုတော့ပြဿနာတွေကတော့အများကြီးရှိနေတာပေါ့အခုကျွန်တော်တို့လောလောဆယ်လေးလိုင်းမှာရှိနေတာဆိုလို့ရှိရင်ကျွန်တော်တို့ဒါမြို့ပြစီမံကိန်းပညာရှင်ရှိတယ်အာဆရာခိုင်မောင်ကြီးလိုမျိုးလွတ်တော်မှရှိတယ်အစိုးရဟိုလွတ်တော်ထဲမှာဒီဥပဒေပြုနိုင်တဲ့အခွင့်အာဏာရှိတဲ့ဟိုထဲမှာအတိုင်းဝိုင်းထဲမှာရှိနေတယ်ပေါ့နော်နောက်ဥဝင်းချိုဆိုလို့ရှိရင်လည်းဒါမှကြာခင်မှာကျင်းပရမယ့်ဒီမြူနစီပယ်ရုပ်ောက်ပေါ်ဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းဖြစ်နေတယ်ဆိုတော့ဒီလူတွေအနေနဲ့ဒီ၃ရောက်ကဝိုင်းစဉ်းစားရင်ကောဆရာဘလို့မျိုးဖြစ်နိုင်မလဲဆိုတာလေးကိုကျွန်တော်တယောက်နည်းနည်းစီလေးပြောပြပါလားဟိုဒေါက်တာကျော်လတ်နဲ့အရင်စလိုက်အောင်ပါဆရာမျိုးပြအင်ဂျင်စီမံကိန်းပညာရှင်တယောက်အနေနဲ့စောစောဆရာပြောသားတဲ့ထဲမှာတော့ပါပါလေ
ပထမဆုံး၃ချက်လို့ဆရာပြောအဲ့ဆရာကျွန်တော်ရှိရဆရာကြီးတွေမြောက်ပြောတာ၃ချက်လို့ကျွန်တော်မြင်ပါတယ်တစ်ကအနည်းစီးကြည့်ရဆိုတဲ့ကိစ္စရဲ့နှစ်ကကျူးကျော်ဆိုတဲ့ကိစ္စရဲ့တတိယကတော့အဲ့ဒီတမိုးနဲ့အင်ညာကိစ္စပေါ့လေအဲ့တော့ဆက်ဆက်ရင်းပြောရင်တော့မြေဈေးကြီးတာနဲ့ပတ်သက်ပြီးတူတူနဲ့ပြောလို့ရှိရင်တော့မြေဈေးကြီးတာကို land speculation လို့ခေါ်ပါလေမြေတွေကရှုပ်ရောင်းလိုက်ဝယ်လိုက်လုပ်တယ်လို့မသုံးမင်းနဲ့ခြင်ထားတယ်လို့ပေါ့လေဆိုတော့အဲ့ဒီအတွက်ကတော့ထိရောက်တော့ဥပဒေလိုနေပါလေဆိုတော့အဲ့ဒါကိုရှောက်ပြောရမယ်ဆိုလို့ရှိရင်နောက်ထပ်နိုင်ဝယ်လောက်ကြာမယ်တွေ့ကြဘူးလို့ကျွန်တော်မပြောတော့ပါဘူးအဲ့ land speculation နဲ့ပတ်သက်တဲ့ဥပဒေလိုနေတယ်ဆိုတော့ကျွန်တော်ပြောပြရသေးတယ်တစ်ပြီးပါပြီနေ့အနေနဲ့ကတော့ကျူးကျော်ရက်ွက်ကျူးကျော်ရက်ွက်ကတော့ဟုတ်ပါတယ်ကျူးကျော်ရက်ွက်ရှိတယ်ကျူးကျော်ရက်ွက်ကပြဿနာသည်ကျွန်တော်တို့အင်ညာပြဿနာတော့ပဲဟုတ်ပြီမယ်လို့ဒိုင်းတပြည်လုံးမှာဖြစ်နေတဲ့ဟိုကြီးလက်ဒေသတွေမှာလူတွေကအလုတ်ကင်ရှိကြလို့မျိုးတွေကိုတက်လာတယ်မျိုးရောက်တော့တယ်ပဲသူတို့မှာတိကျသောအလုတ်ကင်ရလို့ဝင်ဝင်ရှိတဲ့အလုတ်ကင်ရှိကြအောင်အဲ့တော့ရေးကြည့်ရတာကတော့ဒါကတော့ဒိုင်းတပြည်လုံးရဲ့စီးပွားရေးနဲ့ပတ်သက်နေပြီးတော့ကျွန်တော်တိုင်းပြည်မှာအလုတ်ကင်တွေပေါ်များတဲ့စက်မှုကဏ္ဍကိုဖွံ့ဖြိုးအောင်လုပ်ကြဖို့ဆိုတာတော့ရေးကြည့်နေပါလေ။အဲ့ဒါကိုလည်းပဲပြီးခဲ့တဲ့နှစ်ပေါင်း20 30လောက်မှာစက်မှုကဏ္ဍကိုပြောတာပြောမယ်တကယ်မလုပ်ကြတာအမှန်ပါပဲခင်ဗျာ
။ဟုတ်ကဲ့။
တော့အဲ့ဒါကကျူးကျော်စောစောပြောတမိုးနေကိစ္စတမိုးနေကိညာကိစ္စတော့ဒီလိုပါတိန့်တရားနေရာလောက်နဲ့ရောင်းရကြတယ်ဆိုတာလည်းပဲဒါတိတ်တမိုးနေတော့မဟုတ်ဘူးဆိုတော့လက်ခံပါလေ။သို့တော့ကျွန်တော်တို့ရဲ့ကြံကတော့ဗာလဲဆိုတော့ supply and demand ပေါ့လေ2ပြီးလို့ရှိရင်တော့နည်းနည်းလေးတက်တာမယ်ဆိုတဲ့သဘောလောက်ပါပဲဒီကျူးကျော်ရက်ွက်ကဟို sorry ဒီကျူးကျော်ရက်ွက်တွေကိုအဲ့လိုတံခိုးနဲ့အင်ကကျွန်တော်တို့ဆောက်နေတဲ့သိန်းတရာနေရာနဲ့တော့လေဖြည့်တင်းနိုင်မှာမဟုတ်ဘူးဆိုတော့ကျွန်တော်သဘောပေါက်ပါတယ်
ဟုတ်ကဲ့ဆရာစောစောကျွန်တော်ပြောနေတဲ့လိုင်တရာကိစ္စလေးကိုကျွန်တော်တို့စောစောကပဲလိုင်တရာဒီသက်ကံတရားကိုကျွန်တော်တို့မေးထားတာလေးရှိပါတယ်သူပြောပြတာလေးကိုနားထောင်ကြည့်အောင်ပါသူပို့ပြီးတော့ပြည့်စုံသွားအောင်လို့ပါဆိုတော့ကျွန်တော်တို့အတန်ဖန်ကတော့ဟိုပေါ့နိပညာပိုင်းဆိုင်အခက်ခဲကြောင့်ကျွန်တော်တို့ဖွင့်လို့မရဘူးဖြစ်နေပါတယ်ဆိုတော့အခုကျွန်တော်ပြန်ပြီးတော့ဥဝင်းချိုကိုလည်းပြေးကြပါတယ်ဥဝင်းချိုလည်းခတ်တူတူလေးကျွန်တော်ပြောပါအောင်စောစောကျွန်တော်ပြောခဲ့တဲ့ဒီအခုဒီကိစ္စကိုဘယ်လိုဖြေရှင်းရင်အကောင်းဆုံးဖြစ်မလဲစောစောကဒေါက်တာကျော်လတ်ကတော့ပြောသွားတယ်ပေါ့နော်ပညာရှင်အမြင်နဲ့ဥဝင်းချိုကရောအမြင်ရောဘယ်လိုရှိလဲ
အဲဖြစ်ရောက်သောဥပဒေဆိုတဲ့အကြောင်းအရာကိုဆရာဒေါက်တာကျော်လတ်ပြောသွားတဲ့ဟာလေးကိုကျွန်တော်နည်းနည်းလေးကျွန်တော်သိသလောက်ကလေးပြောပြရသေးအဲ့ဒါကလက်ရှိဥပဒေတွေပြဌာန်းထားပြီးသားရှိပါတယ်ဆိုပါတော့ခုနကတည်းကကိုတို့အတန်ပိုက်ဖွင့်မရဘူးဆိုတဲ့အဲလိုင်သာယာကကိစ္စအဲ့လိုင်းသာယာကခိစ္စဆိုလို့ရှိရင်ဥယျာဉ်ဥပဒေနာကနေလုပ်ငန်းရှင်တွေကို6လအတွင်းမှာအစာအုပ်မဆောက်ခဲ့လို့ရှိရင်ပြန်သိမ်းမယ်ဆိုတဲ့ agreement နဲ့ပြည်ငင်းပါချုပ်ချုပ်ဆိုပြီးတော့အဲဆွဲထားတာဖြစ်ပါတယ်အမှန်တကယ်6လပြည့်တယ်အစာအုပ်တွေမဆောက်ဘူးတစ်ချိန်ထဲမှာပဲလယ်သမားတွေမြေသိမ်းကားတဲ့လယ်သမားတွေကိုလည်းကြော်ကြီးမပေးထားတာတွေရှိတယ်အဲ့တော့ပြည်ငင်းဖောက်ပြတဲ့အခါမှာဥယျာဉ်ဥပဒေနာကပြန်သိမ်းမယ်လို့ရေးထားပြီးတော့အမှန်တကယ်ပြန်မသိမ်းခဲ့ဘူးကိုယ်တည်းကခုနေတာဆိုတော့အခုလိုရဲ့နှစ်ပေါင်း20ကျော်ပြောထားတာက6လဒါပေမဲ့နှစ်ပေါင်း20ကျော်မသိနေတာမှာအဲ့လိုအဲဥပဒေရဲ့စိုးမိုးမှုမရှိတာကလည်းအကြောင်းအရာတစ်ခုအနေနဲ့ပါတယ်လို့ယူဆပါတယ်ဒုတိယတစ်ချက်ကတံပိုးနဲ့အင်ယာကိစ္စတံပိုးနဲ့အင်ယာကိစ္စကိုတော့ကျွန်တော်ကတံပိုးလက်ရှိကျွန်တော်တို့နိုင်ငံမှာလက်ရှိပြုရင်ပြောင်းလဲသွားပြီဖြစ်တဲ့ telecommunication ပေါ့တယ်လီဖုန်းလေးတွေကိုပထမပုဂ္ဂလိကကုမ္ပဏီတစ်ခုကနေပြီးတော့9,000လုံးရဲ့စင်ကာပူကိုရောင်းနိုင်မယ်ဆိုတဲ့အချိန်တုန်းကဤပညာအခက်ခဲကြောင့်အဲ့ဒါလို့မရောင်းနိုင်ခဲ့ပါဘူးလို့ပြီးတော့တာဝန်ရှိပုဂ္ဂိုလ်များကငြင်းဆန်ခဲ့တယ်အခုကျတော့1,500နဲ့တောင်ရောင်းနိုင်တယ်ဆိုတော့ကျွန်တော်တို့နိုင်ငံမှာဖွဲ့စည်းထားပြီးသားစောင့်လို့ရေးလုပ်ငန်းရှင်များအသင်းရှိပါတယ်နောက်ပြီးတော့ရန်ကုန်မြို့တော်ဒီပင်သာရေးကုမ္ပဏီ YPDC မှာနောက်ပုံတင်ထားတဲ့လိုင်စင်ရအင်ဂျင်နီယာများရှိပါတယ်သူတို့ရဲ့အကြံဉာဏ်နဲ့သူအမှန်တကယ်ပြီးနိုင်တဲ့ offer တွေကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ဟုတ်ကဲ့
ဟိုဟာဂျာနယ်မှာပါခဲ့တယ်အ
အနည်းဆုံးတလောက်ကို၃လောင်းသွင်းပြီးရင်နှစ်ပေါင်း၃လအကြာမှာတိုက်ကန်းပိုင်မယ်လို့ပြောတယ်အဲ့ဒါဟုတ်နိုင်မဟုတ်နိုင်ကျွန်တော်မသိပါဘူးသို့တော်လည်းပဲအဲ့ဒါကိုစောင့်ဝေးလုပ်ငန်းရှင်များအသင်းနဲ့လိုင်စင်ရအင်ဂျင်နီယာများနဲ့ရန်ကုန်မြို့တော်စီမံစာအိုင်းနဲ့ညှိနှိုင်းရင်
ဖြစ်နိုင်တယ်လို့ယူသပါတယ်ကျွန်တော်တင်ပြချင်တာတော့ပါပဲဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်ဥဥက္ကမောင်ကြီးကိုကျွန်တော်အလဲပေးချင်ပါသေးတယ်ဆိုတော့ဆရာဥက္ကမောင်ကြီးဒီအင်ယာမြေဈေးတွေအဆမတန်ကြီးနေတာကျွန်တော်တို့ဒီအစိုးရတက်လာပြီးခရေကဒါကိုပြင်ပေးပါလုပ်ပေးပါဆိုပြီးတော့တောင်းဆိုကြတဲ့သူတွေလည်းအများကြီးရှိပါတယ်အစိုးရဘက်ကလည်းဟိုပေါ့အကြောင်းပြချက်အများမျိုးစုံနဲ့သူတို့လည်းပေးတာရှိပါတယ်တပည့်ဖြည့်ရှင်းချက်တွေလို့လည်းခေါ်မယ်ဆိုရင်လည်းရတယ်ပေါ့လေဆိုတော့ဒီဟာမဖြစ်နိုင်သေးဘူးဟိုဈေးကွက်အခြေအနေကရုတ်တရက်ကြီးလှုပ်လိုက်လို့ရှိရင်အခက်အခဲတွေရှိနိုင်တယ်ဆိုပြီးတော့သူတို့ဘက်ကပြန်ပြီးတော့ပြန်ကြတာတွေရှိပါတယ်ဆိုတော့ဆရာတို့လွတ်တော်ထဲမှာကောဆရာတို့ဒီဟိုဘာနာကြီးကော်မတီတွေဘာတွေထဲမှာပါလာမဟုတ်ပေမဲ့လည်းလွတ်တော်ထဲမှာပြောဆိုဆွေးနွေးကြတာတွေရောရှိသလားဆရာအမြင်ရောဘယ်လိုရှိလဲ
ဟုတ်ကဲ့တကယ်တော့သူမြေကြီးအဆမတန်စိတ်တက်တယ်ဆိုတာကဟိုမြို့တကယ်တုံးချတာမဟုတ်ဘဲနဲ့ဈေးကစားတဲ့အနေအထားမျိုးပါကျွန်တော်တို့ဟိုမြို့ပြအရာရောနိုင်ငံအရာရောကျွန်တော်တို့မှာမြေကြီးတွေအများကြီးရှိပါတယ်ကျွန်တော်တို့နိုင်ငံမှာအချမ်းသာဆုံးကမြေကြီးပါပဲကျွန်တော်တို့လူဦးရေ53ခန်းပဲရှိတာပါကျွန်တော်တို့တီးတဲ့3ဆဆိုလည်းပဲမြေကြီးတွေကြပ်ပါသေးတယ်အခုရန်ကုန်တိုင်းမှာမြေကြီးတွေအများကြီးအကွက်လွတ်တွေအများကြီးရှိပါတယ်အဲ့ဒီအကွက်လွတ်တွေအားလုံးကဈေးတွေခေါင်ခိုက်နေပါတယ်အဲ့ဒီမှာအဲ့ဒီအကွက်လွတ်တွေကပိုင်ရှင်တွေရှိပြီးဘာမှမလုပ်သေးတာကြီးလည်းအများကြီးရှိပါတယ်အဲ့ဒီလိုနေရာမှာဒီလိုမျိုးပိုင်ရှင်တွေကနေထဲမှာပဲပျောက်နေပြီးတော့မှဒီနေရာကြီးအကွက်လွတ်တွေအခုမြေကြောင်ကံဆိုတဲ့ပြဿနာဖြစ်နေတာကသူတို့မြေကြီးကိုဘာမှအကောင့်ထဲမပေါ်လို့စညိုးထိုးပြီးអော်နေကြတာဖြစ်တယ်။အဲ့လိုစညိုးထိုးခံရအောင်ဘာလို့ဒါကိုစီမံကိန်းကိုဖျက်အောင်မလုပ်တယ်လဲ။မလုပ်ဘူးဆိုရင်စောစောကဥပဒေတိုင်းပြန်အပ်ဆိုရင်သူတို့အနိုင်ကြသလား။မအနိုင်ရင်အကောင့်ထဲပေါ်။အေးအဲ့လိုဆိုရင်သုံးတရားဒီသူရဲ့ပြဿနာကိုဖြေရှင်းပေးဖို့လည်းကြည့်ရမယ်။အဲ့ဒီအနေအထားမျိုးတွေနဲ့ဒီလိုမျိုးဖြစ်နေကြတဲ့ခါမှာဒီဈေးကစားမှုတွေကြောင့်မို့ညီအစ်ကိုတွေတက်လာတယ်။ဟုတ်ပြီနောက်တစ်ခါတမိုးနဲ့အင်ယာဆိုတာတမိုးနဲ့ဆိုတာအရာအောက်ကိုချပေးပါ။ဒါကိုကျွန်တော်ပြောတဲ့အခါမှာအရာအောက်ချဖို့ကနိုင်ငံတော်ကအင်ဖရာစထရက်ချာပိုင်းအောက်ကကွန်ကရစ်လမ်းခင်းပေးမယ်၊ညီကြီးပေးမယ်ဆိုရင်တတိမထုံဆောက်နိုင်ပါလေ။တမိုးဒီတစ်ခါတစ်ခါတစ်ခါကို3,000 3,600နဲ့တော့ရောင်းနိုင်ပါလေအထိပြောရလို့ရှိပါလေ။အဲ့ဒါကိုပြင်ညာလိုက်ပါ၊ပြင်သာခေါ်လိုက်ပါ။ဒါလိုရရနိုင်ပါလေ။ကျွန်တော်ပါပဲကျွန်တော်အများကြီးမပြောလို့ပါဘူ
းဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ဆိုတော့ဒီအင်းဈေးတွေကိစ္စနဲ့ပတ်သက်ပြီးတော့လည်းဒီသရရှင်တူဟာစာရေးထားတာကတော့ဒီဟာငွေပြူတွေကနေငွေမဲလောက်ကြတဲ့သူတွေဈေးကစားတဲ့သူတွေအကြောင်းဆိုပြီးတော့သရရှင်လင်းလင်းဆိုတဲ့သူကလည်းစာနဲ့ရေးပြီးတော့ဆွေးနွေးထားတာရှိပါတယ်ခင်ဗျာဆိုတော့ဒီပြဿနာကတော့ကျွန်တော်တို့ရေရှည်ဖြည့်ရှင်းရမယ့်ပြဿနာဆိုတာကတော့ထင်ရှားနေပါတယ်ခင်ဗျာဒီညတော့ဒီမှာပဲကျွန်တော်တို့ရလက်ကြအောင်ပါကျေးဇူးအများကြီးတင်ပါ
ကိုစောဝိုင်းဟိုင်စီစဉ်ပြီးထုတ်လို့သူမတ်စုံမော်နဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းဓာတ်ရလီလိုက်စီစဉ်ပဲဖြစ်ပါရရှင်ဗီအိုရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာမို့လို့အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမှတ်ရေးတင်နာကြောကကြေညာပေးပါအောင်ရှင
်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းပရှဝါမြို့ကအကြောင်းတစ်ကြောင်းမှာအကြောင်းသားအများစုအပါအဝင်လူပေါင်း130မကကိုတပ်ဖြတ်ခဲ့တဲ့တာလီဘန်စစ်သွေးကြွတွေဝင်ရောက်ဆင်းနေတဲ့ဖြစ်ရပ်ပြီးဆုံးသွားပြီဖြစ်ပါလေ။စစ်ယူနီဖောင်းဝတ်ထားပြီးတော့ဖောက်ခွဲရေးပစ္စည်းတွေကိုမှတက်ဆင်ထားတဲ့စစ်သွေးကြွတွေကစစ်တပ်ကဖွင့်ထားတဲ့ကျောင်းကိုဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။လုံခြုံရေးတပ်ဖွဲ့တွေကစစ်သွေးကြွအနည်းဆုံး6ဦးကိုတပ်ပစ်လိုက်တယ်လို့စစ်တပ်ပြောခွင့်ရသူကဆိုပါရီ။ငိုကြွေးနေကြတဲ့ကျောင်းသားမိဘတွေဆေးရုံကိုရောက်လာကြပြီးတော့သူတို့ကလေးတွေရဲ့အရုပ်လောင်းတွေစီကိုလိုက်လာကြပါရီ။တခြားသူတွေကလည်းဒဏ်ရာရသူ100ကျော်အတွက်သွေးလူရန်ဖို့ဆေးရုံကိုလာရောက်ကြတယ်လို့ VOA သတင်းတောက်ကပြောပါရီ။ဩစတြေးလျနိုင်ငံစီနီမျိုးကစားတောက်ဆိုင်တစ်ခုမှာဖမ်းဆီးထားခဲ့တဲ့သူဟာစိတ်ပိုင်းဆိုင်ရာပြဿနာရှိနေသူတူဖြစ်တဲ့အကြောင်းဝန်ကြီးချုပ်တိုနီအက်ဘော့ကပြောသွားပါတယ်။ပြည်ပင်းဆွဲဖမ်းဆီးမှုတွေဝန်ထဲပဲအခမ်းအနားဒီကနေ့ကျင်းပရမှာလဲဝန်ကြီးချုပ်တက်ရောက်ခဲ့ပါတယ်။ပြည်သက်နိုင်ငံကနာမည်ကျော်ဘောလုံးသမား Cherry Onry ဟာနှစ်20ကြာဘောလုံးကံလာခဲ့ရာကနေအနားယူတော့မယ်လို့ကြေညာသွားခဲ့ပါတယ်။Honry ကဘလုံးအသစ်မန်နေဂျာလုပ်ဖို့စိတ်ဝင်စားကြအောင်အရင်ထဲကသတင်းထွက်နေပေမဲ့အခုလောလောဆယ်တော့သူကလန်ဒန်မြို့တော်မှာ Sky Sports ရုပ်သံလိုင်းအတွက်ဘလုံးဝဲသုံးသက်သူဖြစ်အလုပ်လုပ်မှာဖြစ်ပါရဲ့ရှင်
သတင်းချင်းချုပ်ကိုမအေးတန်နာကြောင့်ကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Basco Bolari ဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.